ဒီကနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတကေ1389ခုနှစ်ကဆုံလာဇန်4ရက်2019ခုနှစ်4လပိုင်း29ရက်စနေနေ့နေ့ခင်းခါကာလမှာစင်ကာပူနိုင်ငံမိုးကုတ်ဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးပြပအဖွဲ့ခွဲတက်သစ္စာပါရမီဓမ္မရိပ်သာမှကြည်မှုပြီးတော့ဆင်းကျင်ပါကြတဲ့340တကြိမ်မြောက်တနေ့တာဝိပဿနာလုပ်ပေးတရားစခန်းဓမ္မဒါနအထိမ်မဒီနေ့ပထမနေ့တရားဘာဝနာများကြိုးစားအထောက်ကြဖို့ရောက်ရှိလာကြတဲ့အလုံးသောတရားဓမ္မပေါင်းတရားခေါင်းတို့ကိုဦးဇင်းတို့တရားဘာဝနာလုပ်ငန်းနဲ့ပတ်သက်နေတဲ့နောက်တရားစကားများပြောဖို့စီစဉ်ထားပါတယ်အဲ့တော့ဦးဇင်းတို့မနေ့ပြန်ရောတပတ်ခါရော3ရက်ညတရားပွဲက2ညပေါ့နော်နေ့ဟောမှာ5ချိန်လောက်ဦးဇင်းတို့စီစဉ်ထားတော့တရား5ဘုတ်စိတ်ထဲမှာစဉ်းစားထားတယ်တရား5ဘုတ်ကိုဘာတွေပြောရမလို့ဆိုတော့ဗုဒ္ဓနုတ္တိဘာဝနာမေတ္တာဘာဝနာအတုပဘာဝနာမရဏနုတ္တိဘာဝနာတတိပဋ္ဌံဘာဝနာဆိုပြီးတော့ဘာဝနာ5မျိုးဘာဝနာ1မျိုးကိုတရားတစ်ပုဒ်လုပ်ပြီးတော့ပေးသဘောင်တရားကောင်းတို့ကိုအရှင်တို့ဟောပါမယ်เนาะအဲ့တော့အရှင်တို့အဓိကကြိုးစားအထောက်ကြရမယ်ဘာဝနာတရားကတော့တတိပဋ္ဌံဘာဝနာတရားပေါ့တိဝိထံဘာဝနာတရားဆိုတာကကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့အကြောင်းတရားရှိလို့ဒလဇက်ဖြစ်ပေါ်နေတဲ့ရုဒ္ဒန္တသဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းမှန်မှန်ကန်ကန်အောက်မိအမှတ်ရခြင်းလို့ဆိုတဲ့တတိတရားကိုစဉ်စမပြတ်ကြိုးစားပြီးတော့ဖြစ်ပေါ်အောင်အထုတ်တာအဲ့ဒါကတတိဝိထံဘာဝနာပေါ့နော်ကိုယ့်ရဲ့ခန္ဓာမှာကောင်းတာတွေပဲဖြစ်ဖြစ်ဆိုတာတွေပဲဖြစ်ဖြစ်စိတ်တိုင်းကြတာတွေပဲဖြစ်ဖြစ်စိတ်တိုင်းမကြတာတွေပဲဖြစ်ဖြစ်ဖြစ်ပေါ်လာတဲ့သဘာဝတရားတွေကိုမှန်မှန်ကန်ကန်သိအောင်မြင်အောင်နားလည်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဖြစ်တိုင်းဖြစ်တိုင်းသတိထားပြီးတော့နေတဲ့လုပ်ငန်းစဉ်ဒါကိုတတိပဋ္ဌံဘာဝနာတရားအဲ့ဒီတတိပဋ္ဌံဘာဝနာတရားကိုတော့အဓိကထားပြီးတော့ကြိုးစားကြရမယ်ပေါ့သို့တော့တရားဘာဝနာလို့ကြိုးစားအထောက်တဲ့နေရာမှာအာရခကမ္မဋ္ဌာန်းအဆောင်လျှောက်ကမ္မဋ္ဌာန်းဆိုတာရှိပါတယ်အဲ့ဒီအဆောင်လျှောက်ကမ္မဋ္ဌာန်းကို၄ပါးနော်ဆရာဘုရားကြီးများညွှန်ကြားတော်မူကြတယ်ပေါ့အဲ့ဒါကဘာလဲဆိုတော့ဗုဒ္ဓနုတ္တိဘာဝနာမြတ်စွာဘုရားရဲ့ကုံတော်ကြီးစွာတော်တွေကိုစိတ်ထဲမှာအဖတ်မှအမှတ်ရရင်းနဲ့ကိုယ့်ရဲ့စိတ်နှလုံးကိုနော်ငြိမ်အေးစေမယ်အသိဉာဏ်တွေတိုးစေမယ်ကိုယ့်ရဲ့အစ္စတအတွင်းတန်တာမှာကိလေသာတည်းဟုသောယံသူမုံအောင်ကာကွယ်မယ်တားဆီးမယ်အပြင်ဘက်မှာလည်းပဲဗိဒါယံတွေဝင်မလာအောင်ကာကွယ်မယ်တားဆီးမယ်။မြတ်စွာဘုရားရဲ့ကုံတော်ကြီးစွာတော်တွေကိုစဉ်းစားဆင်ခြင်ခြင်းဟာအလွန်တရာမှဆွမ်းအပ်တည်ထက်မြက်တဲ့ကုသိုလ်ကောင်းမှုကိုပြုရာရောက်တယ်။ဒါကြောင့်မြတ်စွာဘုရားရဲ့ကုံကြီးစွာတွေကိုနားလည်ဖို့လိုတယ်သိဖို့လိုတယ်။နားလည်သည့်အားလျော်စွာသိသည့်အားလျော်စွာလည်းပဲစဉ်းစားဆင်ခြင်ဖို့လိုတယ်ပေါ့နော်။နောက်ဦးဇင်းတို့မေတ္တာဘာဝနာမေတ္တာတရားရဲ့စွမ်းရည်တည်တတ္တဝါတွေရဲ့ပုံမှာတော့ကောင်းကျိုးချမ်းသာရစေလိုတဲ့အလွန်မွန်မြတ်တဲ့ဒီမေတ္တာစိတ်ကိုချိန်ဖန်များစွာဖြစ်စေခြင်းအပြင်အစ္ဆတဗဟိတနှစ်ဌာနမှာနော်ဘေးဘရာဝေးကွာစေဖို့ဆိုပြီးတော့မေတ္တာတရားကိုလည်းအာကိုကြရမယ်ပေါ့နော်နောက်ပြီးတော့အတုပဘာဝနာမိမိခန္ဓာတဘာခန္ဓာရဲ့မတင့်တယ်တဲ့သဘာဝတရားများနော်ဆံမွေစာခြေဘွားအစုံခြေဘွားစဆံမအစုံ32ပြည့်သောကုဋ္ဌာတာတို့ဖြင့်တိဆောက်ထားတဲ့ဒီယုတ်ခန္ဓာရဲ့မတင့်တယ်တဲ့သဘာဝကိုမှန်မှန်ကန်ကန်သိမြင်နားလည်ပြီးတော့ဒါကိုစဉ်းစားဆင်ခြင်ခြင်းဟာလည်းပဲအလွန်တရာမှအာကြီးတဲ့ကုသိုလ်ကောင်းမှုဖြစ်တယ်ဒါကိုလည်းပဲနားလည်ပြီးတော့အတုပဘာဝနာကိုလည်းကြိုးစားကြရမယ်ပေါ့နော်နောက်ဦးဇင်းတို့မရဏနုတ္တိဘာဝနာဘလိုဘဝတွေကိုပဲရထားရထားနောက်ဆုံးတနေ့အလုံးပြည့်စည်သွားကြရမှာကြီးပဲ။တေခြင်းတရားဖြင့်အဆုံးတက်ရတဲ့ဘဝဟာတကယ်တန်ဖိုးမဲ့လှတယ်ဆိုတာကိုကောင်းကောင်းနားလည်ဖို့မ ဝရဏဒုတိယဘာဝနာတည်ခြင်းတရားကိုအဖတ်မှအမှတ်ရခြင်းဆိုတဲ့ဒီဘာဝနာတရားလည်းပဲအလွန်တရာမှအကျိုးအာနိသင်ကြီးကျယ်များပြားတယ်ပေါ့ဒါကိုလည်းနားလည်ပြီးတော့ဘယ်ချိန်ဘယ်ကာလလို့အချိန်ကာလတောင်သတ်မှတ်လို့မရတဲ့တေချာပေါက်တွေ့ရကြုံရမယ်ဒီတည်ခြင်းတရားကိုလည်းစဉ်းစားဆင်ခြင်ပေးဖို့လိုအပ်တယ်ပေါ့နော်အဲ့ဒါလို့ဦးဇင်းတို့ဗုဒ္ဓနုဒ္ဓတိဘာဝနာမေတ္တာဘာဝနာအတုပဘာဝနာမရဏနုဒ္ဓတိဘာဝနာစွန့်ရည်တတိအလွန်ကြီးမားကြတဲ့ဒီဘာဝနာတရား၄မျိုးကိုကိုယ့်ရဲ့ဘဝမှာနှမြင့်မြတ်တဲ့လုပ်ငန်းရှင်များအနေနဲ့နားလည်ပြီးတော့ကြိုးစားအထုတ်မယ်ဆိုလို့ရှိရင်သတိပဋ္ဌာန်ဘာဝနာကိုကြိုးစားတဲ့အခါမှာများစွာအထောက်အကူပြုပြီးတော့နောက်အစသာအရာရာအစဉ်ပြေချုံ့မွေပြီးတော့ရည်ရွယ်ချက်ပန်းနိုင်ကိုကြောကြောမောမောလွယ်လွယ်ကူကူရောက်နိုင်မယ်ပေါ့နော်ဒါကြောင့်ဦးဇင်းတို့ဒီကနေ့စတင်ပြီးတော့ပြောမှာကဘာလဲဆိုရင်ဗုဒ္ဓနုဒ္ဓတိဘာဝနာဗုဒ္ဓနုဒ္ဓတိဘာဝနာဆိုတာကတရားဓမ္မတို့ဦးဇင်းတို့အမျက်ဆုံးထားပြီးတော့ကိုယ်ွယ်တဲ့မြတ်စွာဘုရားရှင်ကိုရမြတ်ကြီးရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုအပန်းပန်းစဉ်းစားဆင်ခြင်ပြီးတော့နေတာကိုဒါဗုဒ္ဓနုဒ္ဓတိဘာဝနာလို့ခေါ်ပါတယ်ရိုးရိုးလေးဘာမှနားမလည်စရာမရှိဘူးဗုဒ္ဓနုဒ္ဓတိဘာဝနာဗုဒ္ဓနော်တည်တော်မူမြင်တော်မူတဲ့မြတ်စွာဘုရားရှင်ကိုရမြတ်ကြီးရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုအနုဒ္ဓတိအပန်းပန်းအမှတ်ရတာဘာဝနာဆိုတာကအဲ့ဒီအမှတ်ရမှုကိုပဲထက်ခါဖြစ်စေတာ။နော်မြတ်စွာဘုရားရဲ့ဂုံကျေးဇူးတွေကိုအမှတ်ရတဲ့တတိကလေးကိုထက်ခါဖြစ်စေတာ။အဲ့ဒါကိုပါခေါ်တော့ဗုဒ္ဓနုဒ္ဓတိဘာဝနာ။အတော့ဦးဇင်းတို့ဒီနေရာမှာဗုဒ္ဓနုဒ္ဓတိဘာဝနာကနောက်တခြားသောဘာဝနာတွေနဲ့မတူတဲ့အချက်ကသူ့ကိုပွားများတတ်ခြင်းလို့ရှိရင်အနေနဲ့အများဆိုသလိုသင်ကြားထားဖို့လိုအပ်တယ်။နောက်ကျန်တာတွေလည်းပဲသင်ယူဖို့လိုတာပါပဲ။သို့တော့မြတ်စွာဘုရားရဲ့ဂုဏ်တွေကိုကိုကပွားများခြင်းနဲ့ဆင်ခြင်ခြင်းနဲ့ဆိုရင်မြတ်စွာဘုရားဟာဘလို့ဂုဏ်တွေဘလို့ကျေးဇူးတွေဘလို့အရည်သွေးတွေရှိတယ်ဆိုတာကိုအစကတည်းကနားလည်ထားဖို့လိုတယ်ပေါ့။ဟုတ်တယ်မဟုတ်လား။အဲ့ဒါကမသင်ဘဲနဲ့မရဘူး။တရားတော်တို့ဦးဇင်းတို့ကိုယ်ပိုင်ဉာဏ်လောက်နဲ့မြတ်စွာဘုရားရဲ့ဂုဏ်အရည်သွေးကိုမှန်မှန်ကန်ကန်သိဖို့မြင်ဖို့ဆိုတာမဖြစ်နိုင်ဘူး။ကျမ်းစာတွေထဲမှာဘယ်လောက်ထိတောင်ပြထားတယ်လို့ဆိုလဲဖရာတဆူရဲ့ဂုံကျေးဇူးကိုကျန်တဲ့ဖရာတဆူကတော့အာယုကပတ်လုံးတော့ဆိုလိုတာကပြိဋိဘာမစံမချင်းကျန်တဲ့တရားမဟောဘဲနဲ့အဲ့ဒီဖရာရဲ့ဂုံကျေးဇူးတွေကိုပဲပြောနေမယ်ဆိုရင်တော့အဲ့ဒီဖရာပြိဋိဘာသာစံသွားမယ်ဖရာတဆူရဲ့ဂုံကျေးဇူးဟာကုံသွားမှာမဟုတ်ဘူးလို့အဲ့လိုမျိုးပြောတာရှိတယ်တော့တကယ်တမ်းကတော့အလွန်နဲ့နဲတဲ့မြတ်စွာဘုရားရဲ့ဂုံကျေးဇူးဟိုပြောနေတာကမြတ်စွာဘုရားရဲ့အကြောင်းကိုသိဖို့ဆိုရင်မြတ်စွာဘုရားလိုမျိုးမြတ်စွာဘုရားဖြစ်မှသာလေသိနိုင်လိမ့်မယ်ပေါ့ဟုတ်လားမြတ်စွာဘုရားရဲ့ဂုံတွေကိုသိဖို့ဆိုရင်ဘုရားဖြစ်မှပဲဘုရားရဲ့အကြောင်းကိုမှန်မှန်ကန်ကန်ပြည့်ပြည့်စုံစုံသိနိုင်လိမ့်မယ်ဒါကလည်းအလွန်သဘာဝကျတယ်လို့ဦးဇင်းထင်ပါတယ်နောက်အိုင်စတိုင်းရဲ့အကြောင်းကိုသိကျင်တယ်ဆိုရင်အိုင်စတိုင်းလိုလူမှသာလေအိုင်စတိုင်းရဲ့အကြောင်းကိုသိနိုင်လိမ့်မယ်လို့ဒါလွယ်လွယ်ကူကူကောင်းတဲ့ပေါ်တဲ့ဥမာကိုပေးတာပါတော့သူရဲ့ဉာဏ်ပညာဘလောက်ထက်မြက်တယ်ဆိုတာကျန်တဲ့လူသိဖို့သိပြီးတော့မလွယ်ဘူးပေါ့သို့တော်လည်းပဲမြတ်စွာဘုရားသူရဲ့ဂုံကျေးဇူးတွေကိုသူကိုယ်တိုင်ဟောပြခဲ့တာတွေရှိတယ်ပြီးတော့မြတ်စွာဘုရားတတ်တော်တင်ရှာရှိစဉ်ခါကာလကနော်နေထိုင်ခဲ့ပုံပြောဆိုခဲ့ပုံတော့ဟောပြခဲ့ပုံဓာတ်တွေကိုကြည့်ပြီးတော့လည်းပဲမြတ်စွာဘုရားဘလို့အကြည့်သွေးရှိတဲ့ပုံကိုဖြစ်တယ်ဆိုတာကိုအကြံဉာဏ်လေးတော့နားလည်လို့မရနိုင်ဘူးလားရနိုင်နေဓာတ်တွေကိုကိုကသင်ယူဖို့တော့လိုတာပေါ့နော်အခုဦးဇင်းတို့ပြောနေတာကဗုဒ္ဓနုဒ္ဓတိဘာဝနာကိုပွားများတဲ့နေရာမှာရှော့ရှော့ရှူရှူဖြစ်ဖို့အတွက်ဒါသင်ယူနေတဲ့အပိုင်းပဲဟုတ်ရဲ့လားအတော့ဦးဇင်းတို့မြတ်စွာဘုရားကိုယ်တိုင်ကမြတ်စွာဘုရားမှာဘလို့ဂုဏ်တွေဘလို့ကျေးဇူးတွေဘလို့အရည်သွေးတွေရှိပါတယ်ဆိုတာကိုထက်ခါပြောပြထားတဲ့ပါဠိပိုက်ကလေးရှိတယ်အဲ့ဒါကိုလည်းပိဋကပေါင်းတတော်ကောင်းတို့ကနောက်ငယ်စဉ်တောင်ကြီးကလေးဘွားတွေကစာပြီးတော့နှုတ်တဲ့အာကုံရထားကြပြီးသားဟိုကိုရနေတဲ့စကလုံးတွေရဲ့အတိတ်ဘယ်ကိုနားလည်အောင်မကြိုးစားတာကလည်းတစ်ပိုင်းအလေးအနက်မထားတာကလည်းတစ်ပိုင်းကြောင့်တရားဓမ္မတို့ဦးဇင်းတို့မှာတော့ရပါလဲကဲနဲ့နားမလဲတဲ့စကလုံးတွေကအများကြီးရှိနေတာ哦ဟုတ်လားနော်အဲ့ဒီပါဠိဘိုက်ကဘာလဲဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇ္ဇာစရဏတမ္ပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မတာရထိတထာဒေဝမနုဿာနံဗုဒ္ဓောဘဂဝါမြတ်စွာဘုရားရဲ့ဂုံကျေးဇူးအချင်းချုပ်၉မျိုး ဟုတ်လားအဲ့ဒါတွေကိုစဉ်းစားဆင်ခြင်တတ်ဖို့အတွက်တလုံးချင်းစီရဲ့အတိဘယ်ကိုကြွန့်ကြွန့်ကျင်ကျင်နားလည်ရမယ်ပေါ့ဒါကိုနားလည်အောင်သင်ယူပြီးတော့မိမိကကျိန်ဖန်များစွာစဉ်းစားဆင်ခြင်မယ်ဆိုရင်တော့ကိုယ့်ရဲ့အတွင်းတန်တာမှာဘုရားရဲ့ဂုဏ်ကိုအမှတ်ရနေခြင်းလို့ဆိုတဲ့တော့အလွန်မွန်မြတ်တဲ့စိတ်သဘောထားလေးဖြစ်နေတယ်ပေါ့အဲ့ဒါလေးကမွန်မြတ်လွန်းလို့အဲ့ဒီစိတ်ကလေးကိတ်နေတဲ့ချိန်မှာအဲ့ဒီပုဂ္ဂိုလ်ရဲ့တော့တန်တာဟာဟိုဇီရီအိမ်လိုဖြစ်တယ်လို့တောင်ဆိုတာကိုတော့ဆိုကြပါစို့ဦးဇင်းတို့ရွှေတကုံဘုရားကြီးကိုရှိခိုးကြတယ်ဘာကိုရင်မှန်းပြီးတော့ရှိခိုးတာတော့တော့ဘုရားလေးကျူရဲ့ဓာတ်တော်မွေတော်တွေရှိတယ်အဲ့ဒီထဲမှာဌာပနာထားတာရှိတယ်ဆိုတော့အဲ့ဒါကိုမှန်းပြီးတော့ရှိခိုးကြတာဒီလိုရွှေရောင်တောင်းနေတဲ့လုံလုံချွန်ချွန်ကြီးကအဲ့ဒီဓာတ်တော်ကိန်းရာဇီရီအိမ်မဲတကယ်တမ်းကဟုတ်တယ်မဟုတ်လားအဲ့ဒီဓာတ်တော်ကိန်းနေတဲ့အတွက်ကြောင့်အဲ့ဒီဇီရီအိမ်ကြီးကလည်းရှ िख ိုးတိုက်သွားတယ်ပေါ့အဲ့ဒါလိုပဲတရားတော်မတို့ဦးဇင်းတို့တွေကမြတ်စွာဘုရားရဲ့ဂုဏ်ကိုအမှတ်ရနိုင်မဲ့ဆင်းခြင်းနေမဲ့ဆိုရင်အဲ့ဒီအမှတ်ရနေတဲ့ဆင်းခြင်းနေတဲ့စိတ်ကလေးကဘုရားဂုဏ်ကိုယုံကြည်သက်ဝင်နေတဲ့သဘောလေးကအလွန်မောမြတ်တယ်ပေါ့အဲ့ဒီစိတ်ကလေးကိန်းနေလို့အဲ့ဒီအချိန်မှာအဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်ရဲ့ခန္ဓာဟာဇီရီအိမ်လိုတောင်ဖြစ်တယ်တဲ့သူများရှ िख ိုးတိုက်တယ်ပေါ့မြင့်မြတ်တာကိန်းနေလို့သဘောပေါက်ရလားအေးဒါကြောင့်ဒီဗုဒ္ဓနုဒတိဘာဝနာကိုအများကြီးစိတ်ဝင်စားဖို့လိုတယ်။ဟိုဦးဇင်းတို့အတ္တဖွယ်ရလေးတစ်ခုပြောရင်တာကမဟာနံမင်းသားကြီးကမြတ်စွာဘုရားကိုမေးတာရှိတယ်။မြတ်စွာဘုရားတဲ့ဟောအရိယာမဉ္ဇဉ်ပူဉ္ဇဉ်ကိုရထားကြတဲ့အရိယာပုဂ္ဂိုလ်တွေဟာဘဝမှာဘလို့နေခြင်းဖြင့်အနေများကြပါသလဲဘုရားလို့မေးတာ။တခါတခါဓမ္မတို့ဦးဇင်းတို့တွေကတော့ပို့ထုတ်ခြင်းနေပေါ့ကိုယ်နဲ့မဆိုင်ဘူးလို့ဆိုမယ်ဆိုရင်လည်းဆိုလို့ရတယ်သို့တော့အော်တချိန်မှာကိုယ်လည်းပဲအရိယာပုဂ္ဂိုလ်ဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကြိုးစားတာဖြစ်တဲ့အတွက်ကြောင့်ဆိုင်နေလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်။တနည်းအားဖြင့်အရိယာပုဂ္ဂိုလ်တို့ရဲ့နေနည်းကိုအတူယူမယ်ဆိုတဲ့စိတ်နဲ့ဆိုရင်တော့အများကြီးသက်ဆိုင်သွားတယ်ပေါ့။အဲ့လိုမျိုးတော့မြတ်စွာဘုရားကအရိယာပုဂ္ဂိုလ်တွေဟာဘဝမှာအောက်မေ့ဆင်ခြင်ခြင်း6မျိုးနဲ့ဘဝမှာနေထိုင်တာများတယ်လို့အဲ့လိုဟောတယ်။အဲ့ဒါကဘာလဲဆိုတော့ဗုဒ္ဓနုဒတိမြတ်စွာဘုရားရဲ့ဂုဏ်ကိုအောက်မေ့ဆင်ခြင်ခြင်းဓမ္မနုတ္တိနံပါတ်4ပါဖို4ပါနိဗ္ဗာန်ပရိယတိလို့ဆိုတဲ့တရားတော်မြတ်ရဲ့ဂုံအည်သွေးတွေကိုစဉ်းစားဆင်ခြင်ခြင်းသံဃာနုတ္တိသံဃာတော်ရှင်မြတ်တို့ရဲ့ဂုံအည်သွေးကိုစဉ်းစားဆင်ခြင်ခြင်းနောက်သီလနုတ္တိကိုကျင့်သုံးထားတဲ့ဖြူစင်တန်ရှင်းတဲ့သီလကိုအဖန်ဖန်ထပ်ထပ်စဉ်းစားဆင်ခြင်ပြီးတော့နေခြင်းစာဃာနုတ္တိကိုယ့်ရဲ့စွန့်လွတ်နိုင်မှုနော်ဘေကံဆွန်ကျဲလှူဒန်းထားတဲ့ဒီဒါနာကောင်းမှုဒီစာဃာဆိုတဲ့စွန့်လွတ်မှုကိုအဖန်ဖန်စဉ်းစားဆင်ခြင်ပြီးတော့နေခြင်းနောက်ဒေဝတာနုတ္တိနတ်ပြည်မှာမြမပြည်မှာနတ်တွေမြမတွေဖြစ်နေကြတယ်ဆိုတာသူတော်ကောင်းဓာတ်တွေသူတို့မှာရှိလို့တရာသီလနော်စာကပညာဆိုတဲ့မြင့်မြတ်တဲ့သူတော်ကောင်းတရားတွေရှိလို့သူတို့နတ်ဖြစ်ကြတာငါမှလည်းပဲအဲ့လိုနတ်အဖြစ်ကိုပြုတ်တတ်တဲ့ဖြစ်စေတတ်တဲ့သူတော်ကောင်းတရားတွေရှိတယ်လို့နတ်တွေကိုတက်တဲ့အရာမှထားပြီးတော့ကိုယ့်ရဲ့မွန်မြတ်တဲ့သူတော်ကောင်းဓာတ်တွေကိုစဉ်းစားဆင်ခြင်ပြီးတော့နေခြင်းဒေဝတာနုဒတိပေါ့နော်နေခြင်းဘယ်နှမျိုးတော့6မျိုးအဲ့ဒီမှာဦးဇင်းစိတ်ဝင်စားတဲ့စကလုံးလေးနှလုံးပါတယ်။အဲ့ဒါကဘာပြောတော့ဆိုတော့အဲ့ဒီလိုမျိုးဒီမြင့်မြတ်တဲ့စဉ်းစားဆင်ခြင်ခြင်း6မျိုးနဲ့နေမယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဝိတမကတာယပဇာယတမပတ်တော်ဝိရတိ။ဝိတမကတာယပဇာယအလွန်လှုပ်လှုပ်ရှားရှားနဲ့မငြိမ်မသက်ဖြစ်နေကြတဲ့လူတွေရဲ့ကြားထဲမှာတမပတ်တော်အလွန်ငြိမ်သက်ပြီးတော့ဝိရတိနေတယ်လို့ဆိုရမယ်တဲ့။မငြိမ်သက်တဲ့လောကကြီးမှာငြိမ်ငြိမ်သက်သက်နေနေတာတဲ့ဆိုလိုတာကဘုရားရဲ့အကြောင်းလေးကိုစဉ်းစားပြီးတော့နေတယ်အဲ့ဒီအခိုက်တန့်လေးမှာကိုကမငြိမ်သက်တဲ့လူတွေကြားထဲမှာငြိမ်သက်နေတယ်ဒါကမျက်နှိုးစရာကောင်းတယ်ပေါ့နော်လှုပ်ရှားနေတဲ့လောကကြီးမှာကိုကငြိမ်သက်နေတယ်အဲ့ဒါဆိုဘုရားရဲ့ဂုဏ်တွေကအလွန်ငြိမ်သက်စေတာကိုဟုတ်လားနောက်တစ်ချက်ပါပြောတော့ဆိုတော့တပြာပစ္ဆာယပဇာယအပြာပစ္စောဝိရတိတပြပိစ္ဆာယပဇာယစိတ်ထဲမှာလိုချင်မမောမှုမကျေနပ်မှုဆိုတဲ့အပူဓာတ်အလောင်းတည်းအလောင်းဓာတ်တည်းရှိနေလို့ဆင်းရဲနေကြတဲ့လူတွေရဲ့ကြားထဲမှာကိုဟာဆင်းရဲကင်းပြီးတော့နေတယ်လို့ဆိုရမေးတဲ့ညာသောဖြင့်အဓိကတော့လူသားတွေကိုပဲပြောရမှာပေါ့နော်လူသားတွေဟာဘလို့နေလို့လို့မေးရင်လောဘဒေါသမောဟတွေနဲ့ပဲနေကြတာပေါ့ဟုတ်တယ်မဟုတ်လားနော်ကျေနပ်မှုမကျေနပ်မှုကျေနပ်မှုဆိုတာလည်းမြင့်မြတ်တဲ့ကျေနပ်မှုကိုဆိုလိုတာမဟုတ်ဘူးနောက်ကိုစိတ်ထဲမှာမျောမှန်းရမ်းပြီးတော့နောက်ကိုလိုချင်တဲ့အာယုံကိုတတ်တပြီးတော့ရလာတဲ့အခါကျင်တဲ့မရတဲ့အခါမှာမျောမှန်းနေဟုတ်လား အော်ရှားနိုင်ခြင်းတိတ်မရှိဘူးအခက်အခဲရှိတယ်လို့ထင်စိတ်ထဲမှာမကျင်တတ်ပြန်ဘူးပေါ့နော်လောဘဒေါသပါပဲအဲ့ဒီလောဘဒေါသနဲ့ပဲအနေများနေကြတဲ့လူလောကကြီးမှာကိုဟာလောဘဒေါသကြောင့်ဆင်းရဲမှုမရှိဘဲနဲ့ချမ်းချမ်းသာသာနေနေတဲ့လူဆိုရမေးလို့ယေရှုဘုရားဟောတယ်ဟုတ်လားဒါကြောင့်ယေရှုဘုရားရဲ့အကြောင်းကိုစဉ်းစားနေလို့ရှိရင်မငြိမ်သက်တဲ့လောကကြီးမှာငြိမ်သက်စွာနေရာရောက်တယ်ဆင်းရ ဖို့လိုတယ်အဲ့တော့မြတ်စွာဘုရားရဲ့ဂုဏ်တွေကတော့မြတ်စွာဘုရားပထမဦးဆုံးရှေ့တန်းတင်ပြီးတော့ဟောပြတဲ့ဂုဏ်ကဘာလဲလို့မေးရင်အရဟံဂုဏ်ပဲဟုတ်တယ်မဟုတ်လားနောက်အီတီပီသောဘဂဝါထိုဘုရားရှင်ကိုရောမြတ်ကြီးသည်လို့ဒီလိုအဓိပ္ပာယ်ရတယ်နော်အရဟံအရဟံဆိုတာဘာပြောတာတော့ကိလေသာခတ်သိငြိမ်းတော်မူတာဒီနေ့မှအရဟံဂုဏ်တစ်လုံးတည်းကိုပဲဦးဇင်းတို့နော်ကြည်တော်ရှင်ဆရာဘုရားကြီးများနောက်တက္ကရာဆရာကြီးများအတိပဲအများကြီးဖွင့်ပြီးတော့ပြတာရှိတယ်အဲ့ဒါဦးဇင်းတို့မင်းကွန်းဆရာဘုရားကြီးရဲ့နောက်ကျေးဇူးရှင်ဖြစ်တဲ့မိခင်ကြီးလည်းဖြစ်တဲ့နော်ဓမ္မမိခင်ကြီးဖြစ်တဲ့နောက်သီလရှင်ဆရာကြီးရေးတာလေးရှိတယ်အဲ့ဒါတော်တော်ကောင်းတယ်ဘာပြောတာတော့ဆိုတော့အပေဝဆင်းရဲတန်တရာဝဆင်းရဲဤအကြောင်းမကောင်းရုပ်မှ1500တော့ကိလေသာရန်သူတို့ကိုအကျွမ်းမဲ့ပေတတ်ဝါဒနာအငွေ့တနဲ့တကွာထို1500တော့ကိလေသာတို့မှာဝေးကွာစိတ်ကိုယ်ရ၌ပင်မကောင်းမှုကိုမပြုဖြစ်မှုချင်းဖတ်အတန်တန်လက်တဲ့သောတန်တရားစက်ဤအထောက်ကန့်တို့ကိုဖျက်ဆီးကြီးကဲလွန်မြတ်ဂုံတကကြောင့်လူနတ်ပြမတတ်တော်အလုံးတို့ဤပူဇော်ထုကိုခံယူတော်မူခြင်းကထိုက်တန်တော်မူပါပေသောအရဟံဂုံရှင်ငါမျိုးသူကအတိပဲပြတယ်ဒါစာပေနဲ့အညီပါပဲဟုတ်လားတလုံးချင်းလေးကိုနားလည်ဖို့လိုတယ်အဲ့ဒါလေးကိုကိုကစင်သားချင်းစင်ကျင်နေဆိုရင်အဲ့ဒီစာပိုက်လေးကိုရအောင်ချက်ဖို့ဒီအရင်နှီးလောက်ကတော့ဆိုင်မှရမှာเนาะရအောင်ချက်မထားလို့ကတော့ဟိုစကုတ်ကြီးရเนาะအာဂုံရမှာအာကားလို့နော်ဒီပြင်နေရာမှာတော့မပြောတတ်ဘူးဖခင်ရဲ့ဂုံတော်တွေကိုရအောင်ချက်ထားရင်တော့အာကားလူဖြစ်နိုင်တယ်ဟုတ်လားနောက်အရှင်မေ့သွားမှာလေးစိတ်ထဲမှာပြောတော့တော့နားလေတလို့လို့ဖြစ်မယ်နော်ဒီစာလေးစီထားတာကိုကိုကရမယ်ဆိုလို့ရှိရင်ဒါကိုပြန်ဆိုလိုက်တယ်နဲ့ဒီအိဗယ်ကနားလေပြီးသားသဘောပေါက်ပြီးသားဒါမျိုးတွေကအာကုန်ရဖို့လိုအပ်တယ်ဟုတ်ရလားအပေဝဆင်းရဲ့တန်တရာဝဆင်းရဲ့ဤအကြောင်းမကောင်းရုပ်မှ1500တော့ကိလေသာရန်သူတို့ကိုအရဟတမဲ့ဉာဏ်တန်လျက်ဖြင့်အကျွမ်းမဲ့ပေတတ်ဘလောက်အ내အိဗယ်လေးနဲ့လဲရှင်းပြနေရင်တရားအရှိအကြီးနောက်ထပ်ပြောစရာတွေအများကြီးရှိသေးတယ်ဟုတ်လားအပေဝဆင်းရဲ့တန်တရာဝဆင်းရဲ့ဤအကြောင်းမကောင်းရုပ်မှ1500တော့ကိလေသာရန်သူတို့ကိုကိလေသာရန်သူကိုဘလို့အိဗယ်ဖွင့်လာတာအပေဝဆင်းရဲ့တန်တရာဝဆင်းရဲ့ဤအကြောင်းတဲ့အဲ့ဒါဖြစ်ချင်းရဲ့အကြောင်းများများကြီးပြောနေရင်ရှေးမှာဆိုလို့အတို့ချုပ်ပြီးတော့သူကပြောလိုက်တာအလွန်ဉဏ်ကြီးပါတယ်အဲ့ဒီသီလရှင်ဆရာကြီးကတော့အပေဝဆင်းရဲ့တန်တရာဝဆင်းရဲ့ဤအကြောင်းမကောင်းရုပ်မှ1500တော့ကိလေသာရန်သူတို့ကိုအရဟတမဲ့ဉာဏ်တန်လျက်ဖြင့်အကျွမ်းမဲ့ပေတတ်ကိလေသာကိုရန်သူနဲ့တင်စားတယ်အရဟတမဲ့ဉာဏ်ကိုတန်လျက်နဲ့တင်စားတယ်အရဟတမဲ့ဉာဏ်တန်လျက်ဖြင့်အကျွမ်းမဲ့ပေတတ်ဝါဒနာအငွေ့တက်တဲ့တကွာထို1500တော့ကိလေသာတို့မှဝေးကွာဟောဒါကအဓိပ္ပာယ်တစ်မျိုးဖြစ်သွားပြီကိလေသာကိုတတ်တဲ့နေရာမှာဝါဒနာတော့မကြံဘူးလို့ပြောတာဟုတ်လားဝါဒနာအငွေ့တက်တဲ့တကွာထို1500တော့ကိလေသာတို့မှဝေးကွာစိတ်ကိုရာ၌ပင်မကောင်းမှုကိုမပြုတဲ့ဟောဒါလည်းအလွန်ရေးပါတယ်လို့ထင်တယ်အများစုကမကောင်းမှုကိုလူရှိသူရှိပဲရှောင်ကြတာများတယ်ဟုတ်တယ်မို့လားလူကိုရာဆိုလို့ရှိရင်သိပ်ပြီးတော့ထက်မတွယ်ဘူးပေါ့နော်ဒီစိတ်ကမြတ်စွာဘုရားရဲ့နော်ဟိုကာယကံမှုဝစီကံမှုမနောကံမှုကလူရှိနဲ့ကြွယ်ရမှာကြွယ်ပြချမ်းသာမှုမရှိဘူးဒီတိုင်းကြီးပဲတမင်ဆောင်စည်းနေရတယ်လို့လည်းမရှိပါဘူးဟုတ်လားတာဝဘာပြောတော့နော်စိတ်ကြွယ်ရ၌ပင်မကောင်းမှုကိုမပြုဖြစ်မှုကျင့်ပန်အတန်တန်လက်တဲ့သောတန်တရားစိတ်ဤအထောက်အကန့်တို့ကိုဖြည့်ဆည်းတယ်ဒါကပရိစ္ဆေသမုပ္ပါဒ်နဲ့နော်ဆက်ဆက်ပြီးတော့ပြောရင်အလွန်ကောင်းမယ်ပေါ့တိုးတော့အချိန်မရပါဘူးဟုတ်လားစိတ်ကြွယ်ရ၌ပင်မကောင်းမှုကိုမပြုဖြစ်မှုကျင့်ပန်အတန်တန်လက်တဲ့သောတန်တရားရှိအထောက်ကန့်တို့ကိုဖြည့်ဆည်းကြီးကဲလွန်မြတ်ဂုံတက္ကကြောင့်လူနဲ့ပြမတတ္တဝါအလုံးတို့၏ပူဇော်ထုကိုခံတော်ဘုရင်ကထိုက်တန်တော်မူသောနော်သီလသမာဓိပညာဝိမုတ်တိမုတ်တိဉာဏတတနာဂုံကျေးဇူးအရာမှာမြတ်စွာဘုရားကိုမိတဲ့လူမိတဲ့နတ်မိတဲ့ပြမမရှိဘူးတဲ့ဒါကြောင့်အမျိုးမျိုးသောတတ္တဝါတို့ရဲ့ပူဇော်တာကိုခံယူတိုက်တယ်ဒါကြောင့်လည်းအရဟံဂုံလို့ခေါ်တယ်လို့အရဟံဂုံရဲ့အတိတ်ဘယ်ကိုဘယ်နှမျိုးပြောတော့အားမျိုးအဲ့တော့ဦးဇင်းတို့ကုံတော်ကိုပါတဲ့ကနော်အရဟံဂုံနဲ့တမ္မာတမ္ဗုဒ္ဓဂုံကိုကျွန်းကျွန်းကျင်ကျင်ကြည်ကြည်ပြတ်ပြတ်နားလည်မယ်ဆိုရင်ကိုယ်တော်တော်ကောင်းဟုတ်လားအဲ့တော့တမ္မာတမ္ဗုဒ္ဓဂုံကဆိုဘာပြောတာတော့သစ္စာညေယဓမ္မအပုံအလုံးစုံကိုအကုန်မကြံမြတ မြတ်ရွှေဉာဏ်ဖြင့်အမှန်ထိုးထွင်းအလင်းထင်ပေါ်တိမြင့်တော်မူပါပြီသောသမ္မာသမ္ဗုဒ္ဓဂုံရှင်ဟုတ်လားသစ္စာညေယဓမ္မအပုံအလုံးစုံကိုအကုန်မကြံမြတ်ရွှေဉာဏ်ဖြင့်အမှန်ထိုးထွင်းအလင်းထင်ပေါ်တိမြင့်တော်မူသောဒါလည်းကြက်ထားဖို့လိုတယ်နော်ရကြင်တယ်ဆိုရင်တော့ကြက်ထားဖို့လိုတယ်ဟုတ်လားသစ္စာညေယသစ္စာ၄ပါးရယ်ညေယဆိုတာညေရံတရား၅ပါးကိုပြောတာညေရံတရား၅ပါးကိုပေးတဲ့တို့မှတ်သားဖို့မှာပါမြာသင်္ခါရဝိကာရနဲ့လက္ခဏပညာနိဗ္ဗာန်တဟုနော်ညေရံတရား၅ပါးဆိုတာသင်္ခါရတရားဝိကာရတရားလက္ခဏတရားနော်နိဗ္ဗာန်တရားပညာတရားဒါဒီလိုပြောတော့ပေတတို့ရဲ့စိတ်ထဲမှာနားလည်မှုကသိပ်ပြီးတော့မလွယ်သေးဘူးအများကြီးရှင်းပြမှရအဲ့ဒါဥစဉ်တို့တောင်မျိုးစတော်ဘုရားကြီးရှင်းပြတာရှိတယ်လောကကြီးမှာတကယ်ရှိတဲ့တရားတွေကဘာတွေလဲဆိုရင်စေရဲ့စေတသိရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ပရမတ္ထတရား၄ပါးရှိတယ်နော်နောက်ထပ်ပညာဆိုတာရှိသေးတယ်ဟောပညာကဘယ်သူပဲဘယ်ဝါပဲဘာပဲညာပဲဘလို့ပုံသဏ္ဍာန်ပဲဘာခေါ်တဲ့အနတ်မေတွေတကယ်မရှိဘဲနဲ့ဩမသုံးမဖြစ်သုံးနေရတဲ့မပြောမဖြစ်ပြောနေရတဲ့ပညာတရားတွေကိုမရှိဘူးလားနော်တကယ်ထင်ရှားရှိတာကစိတ်စေတသိရုပ်နိဗ္ဗာန်ပြီးတော့ပညာဟောပညာကတော့တကယ်ထင်ရှားမရှိဘူးသို့တော့သူလည်းပဲသုံးနေရတယ်ပေါ့ဟုတ်လားအဲ့တော့ဒီ၅မျိုးကိုပဲဒါညီရံတရား၅ပါးလို့ခေါ်တယ်လို့အကျဉ်းမြတ်မှတ်လို့ရတယ်။စေစေတသိယုံနိဗ္ဗာန်ပညာဟုတ်လားဒါပေမဲ့ညီရံတရား၅ပါးကိုပြောတဲ့နေရာမှာတော့ဟောဟာတာတစ်မျိုးနဲ့ပြောတယ်။မြာသင်္ခါရဝိကာရနဲ့လက္ခဏပညာနိဗ္ဗာန်တဟု၅ရက်သိရညီရံတရားဟုတ်လားဒီမှာသင်္ခါရဆိုတာစေရယ်စေတသိရယ်အနိဗ္ဗာန်နာယုတ်၁၈ပါးရယ်ဒါကိုသူကသင်္ခါရတရားလို့ခေါ်တယ်နိဗ္ဗာန်ရုပ်၈ပါးကသူကဘာတုံးဆိုတော့ဝိကာရနဲ့လက္ခဏာလို့သူဒီလိုနားလည်ရမယ်။နော်ဝိကာရရုပ်ဆိုတာရှိတယ်လက္ခဏာရုပ်ဆိုတာရှိတယ်။အဲနိဗ္ဗာန်ပြညာကတော့သောတော့ရတဲ့ပါသွားတယ်ပေါ့နော်။အဲ့တော့ညီရံတရား၅ပါးဆိုတာဘာလဲလို့မင်းစိတ်ရှိတဲ့သိရုပ်နိဗ္ဗာန်ပြညာလို့ဒီလိုကိုယ်သဘောလေးနဲ့ကိုနားလည်ထားဖို့မလိုဘူးလားလိုတယ်။အဲ့တော့သိစရာရှိတာတွေကိုအကုန်သိတယ်ဆိုတော့လောကမှာသိစရာဒီ၅မျိုးကလွယ်လို့ဘာမှမရှိဘူး။စိတ်ရှိတဲ့သိရုပ်နိဗ္ဗာန်ပြညာအဲ့ဒါကိုမြတ်စွာဘုရားဆရာမကိုတေယံဘုညာနဲ့ကိုတော်တိုင်ထွန့်ဖောက်ပြီးတော့မှန်မှန်ကန်ကန်သိတော်မူမြင်တော်မူတယ်ဒါကိုပဲခေါ်တော့သမ္မာသမ္ဗုဒ္ဓဂုံလို့ဒီလိုပြောတာပြီးတော့ဦးဇင်းတို့သမ္မာသမ္ဗုဒ္ဓဂုံနဲ့ပတ်သက်ပြီးတော့ကြည်ကြည်ပြန့်ပြန့်တော့အများကြီးနားလည်စရာရှိတယ်အဲ့ဒါလေးကိုနောက်ပိုင်းမှာဦးဇင်းဆက်ပြောမယ်အခုဒီ၉ပါးလေးကိုနည်းနည်းလိပ်ပတ်လည်အောင်နားလည်စီခြင်းသေးတယ်အလုံးတော့နားလည်ပြီးသားဖြစ်မှာပါလေဟုတ်လားသမ္မာသမ္ဗုဒ္ဓဂုံပြီးတော့ပါလာတော့ဝိဇာဆရဏတံပန်နောနော်ဝိဇာဆိုတာအတိတ္တဆရဏဆိုတာအကျင့်တ္တဟုတ်လားအတိရဲ့အကျင့်ရဲ့ ਨੇ ပြည့်စုံတော်မူတာတမ္မာနာဆိုတာပြည့်စုံတော်မူတာဒီနေ့မှာဝိဇာဆိုတဲ့အတိကဘလို့အတိမျိုးတော့နော်သုံးပါးဝိဇာပုတိအာနဲ့နော်ဝိမစေဣတိဆိုတာဒါလေးတွေအကျင့်ချုပ်လေးတွေနားလည်ဖို့လိုတယ်ဟုတ်လားဟောပုတိအာနဲ့ပြည့်စုံရပါလို့ဤလို့ချုပ်စုတောင်းလေးတွေတူတူတုတ်တုတ်တွေ့ဖို့မယ်နော်ပုဆိုတာပုဗ္ဗေနေဝတာနုဒတိအပိညာဉ်နောက်ဖြစ်ခဲ့တဲ့ဘဝအစဉ်တွေကိုပြန်ပြီးတော့သိနိုင်တာမြင်နိုင်တာဒီဉာဏ်ကိုပုဗ္ဗေနိဝါဒနုဒတိဉာဏ်ပေါ့နော်ဒီဆိုတာဘာလို့ဒိဗ္ဗစကုနော်ဘုံကွယ်ထားတဲ့အရာနော်ပရိသေတွေနော်သုတိနေတဲ့ပုဂ္ဂိုလ်ပရိသေတွေနေနေဒါတွေကိုပါသိနိုင်တယ်မြင်နိုင်တယ်အလွန်နူးညံ့သိမ်မွေ့ဆိုတာနဲ့ထွန့်ဖောက်ပြီးတော့မြင်နိုင်တဲ့ဉာဏ်ဒိဗ္ဗစကုဉာဏ်နတ်တို့ရဲ့မျက်စိကဲ့သို့သိနိုင်မြင်နိုင်တဲ့ဉာဏ်ပေါ့အကျဉ်းမြတ်ပြီးတော့အတောခယဉာဏ်ဆိုတာကနော်အတောတရားကုန်ခန်းတဲ့အရတ္တမေဉာဏ်ကိုပြောတာနော်ပုဒိအာအဲ့ဒါကိုဝိဇ္ဇာ၈ပါးဆိုပြီးတော့ပြောတဲ့နေရာမှာနောက်ထပ်၅မျိုးထပ်ထည့်ရမယ်အဲ့ဒီ၅မျိုးကဘာတုံးဆိုတော့ဝိမစေဣတိတဲ့ဓမ္မစီစတော်ဘုရားကြီးကအတူချုပ်လေးစီပေးတာဝိဆိုတာဝိပဿနာဉာဏ်ကိုပြောတာယုံဉာဏ်ကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီး၃ပါးတင်ပြီးတော့သိနိုင်တဲ့မြင်နိုင်တဲ့ဉာဏ်ဝိပဿနာဉာဏ်နော်မဆိုတာကမနောမယိတ္တိဉာဏ်ကိုပြောတာနော်စိတ်နဲ့ပြီးတဲ့နောက်ထပ်ခန္ဓာတစ်ခုနောက်ထပ်ခန္ဓာတွေဖန်ဆင်းနိုင်ပုံစံတူဖန်ဆင်းနိုင်မနောမယိတိညာဆိုဟုတ်လားဝိမစေဆိုတာစေတောပရိယညာသူတော်ရဲ့စိတ်အကြံစီတွေကိုသိနိုင်တာဟုတ်လားပြီးတော့ပါတော့ဣဆိုတာကအဋ္ဌိဝိဒညာအမျိုးမျိုးသောတကူဖန်တင်မှုတွေအမြည်ကြီးတဲ့ရှိုးသွားနိုင်တာမျိုးမိုးပေါ်ပြန်နိုင်တာမျိုးဟုတ်လားဒါမျိုးအမျိုးမျိုးဖန်ဆင်းနိုင်တာကိုအဋ္ဌိဝိဒညာလို့ခေါ်တာဟုတ်လားပြီးတော့ပါတော့ဒီဆိုတာကဒိဗ္ဗသောတနော်နတ်တို့ရဲ့နားကဲ့သို့အလွန်ဝေးကွာတဲ့နေရာကပြောတဲ့နော်ချားထားတဲ့နေရာကပြောတဲ့အတန်ကိုကြားနိုင်တာဟုတ်လားအဲ့ဒါကိုပါခေါ်တော့ဝိဇ္ဇာ၈ပါးနော်ပုတိအာရဲ့ဝိမာစီဣတိရဲ့ ေါင်းလိုက်လို့ရှိရင်ဝိဇာညာ၈ပါးနောက်တစ်ပါးရှိသေးတယ်စရဏတရား၁၅ပါးတဲ့နားလည်ဖို့လိုတယ်ဒါနားလည်မှတလုံးချင်းအော်မြတ်စွာဘုရားမှာဒီအည်သူကြီးရှိတယ်လို့ကိုယ်ကစဉ်းစားသင်ခြင်းလို့ရမှာနော်ဟုတ်လားအဲ့တော့စရဏတရား၁၅ပါးဆိုတာဘာလဲနော်စရဏတရား၁၅ပါးဆိုတာကနော်သူတော်ကောင်းတရား9ပါးရယ်ဇန်၄ပါးရယ်နောက်တော့ဦးဇင်းတို့တီအိမ်ဘောဇာဆိုတော့ရှိသေးတယ်အချင်းချုပ်ကလေးတွေကိုပဲဦးဇင်းကအခုပြောတာပါဟုတ်လားတရောင်းတရား9ပါးဆိုတာကเนาะတတ္တာတတိဟိရိဩတ္တပဝရိယတုဒ္ဒပညာဟောတရောင်းဥစ္စာ9ပါးနဲ့နည်းနည်းလေးကွဲလွဲတယ်တရောင်းဥစ္စာ9ပါးဆိုတာကတတ္တာသီလဟိရိဩတ္တပတုဒ္ဒစာကပညာဒီနေမှာဘာပြောင်းနေသွားလဲဆိုတော့เนาะတတိနဲ့ဝရိယနဲ့ကเนาะသူတော်ကောင်းတရား9ပါးထဲမှာပါတယ်ဟုတ်လားသူတော်ဥစ္စာ9ဖြာဆိုတာတဲ့ကြတော့တီလရယ်စာကရယ်အဲ့ဒီတတိနဲ့ဝရိယနေရာမှာအစားထိုးလိုက်တာအဲ့ဒီနှစ်ခုအလဲလဲကျင်တဲ့5ပါးကတူတယ်ဟုတ်လားအခုရတနာတရား15ပါးဆိုတာကတတ္တာတတိဟိရိဩတ္တပသုဒ္ဓဝရိယသုဒ္ဓပညာတတိလို့သွားတာဟုတ်လားဒါကိုစမုတ်လေးတွေလည်းစီထားတာရှိပါတယ်နတ္တတာတတိဟိရိဩတ္တဝရိယနဲ့သုတပညာခုနှစ်ဖြာတတ္တမဟုမှန်စေဟုတ်လားတာမိုးစရောဘုရားကြီးရေးတာဟုတ်လားတတ္တာဆိုတာတလုံးချင်းကိုပြောနေတရားရှိမှဆိုလို့ဟုတ်လားရတနာ၃ပါးရဲ့ဂုံကျေးဇူးနဲ့ကံကံရဲ့ကျိုးကိုယုံကြည်တာတတ္တာတရားနတ္တတိဆိုတာကိုယ်ခန္ဓာမှာဘာဖြစ်နေတယ်လဲဆိုတာအမှန်ကအောက်မေ့နေတဲ့သဘောတရားဟုတ်လားဟိရိဩတ္တပဆိုတာမကောက်မှုပြုတ်ရပြောရတွေ့ရမှာကိုရှက်တဲ့သဘောကြောက်တဲ့သဘောနော်ဝရိယဆိုတာကအကုသိုလ်မဖြစ်အောင်ကုသိုလ်ဖြစ်အောင်ကြိုးစားအထုတ်တဲ့သဘောနောက်တုဒ္ဒဆိုတာဘုရားဟောဒေသနာတွေကိုအများကြီးသိထားမြင်ထားတဲ့သဘောပညာဆိုတာကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်နားလည်တဲ့သဘောလို့အကျဉ်းမြင့်အလောက်တော့နားလည်ရမယ်အဲ့ဒီသူတော်ကောင်းတရား9ပါးယက်စွာဘုရားတန်တမှာရှိတယ်ဒါစတနာတရား15ပါးတဲကအစီအပိုင်းလေးတစ်ခုနောက်ထပ်ဦးဇင်းတို့ဇန်၄ပါးပထမဇန်ဒုတိယဇန်တတိယဇန်စတုဒ္ဒဇန်ပေါင်းလိုက်ရင်7ပါးရှိပြီနော်နောက်ထပ်၄ပါးကြံတာကဘာလဲဆိုတော့တီအိမ်ဘောဇာတီဆိုတာတီလနော်ဆိုင်ရာဆိုင်ရာတီလတွေမြတ်စွာဘုရားမှာပြည့်စုံတယ်နော်တီပြီးတော့ဘာလို့အိမ်ဆိုတာအိန္ဒိယတံဝရမျက်စိနာနာလျှာကိုယ်စိတ်ကိုလုံးဝစောင့်စည်းနိုင်တာမြင်ခြင်းကြားခြင်းကြောင့်ဒီအာယုံ၆ပါးနဲ့တွေ့ကြုံခြင်းကြောင့်ရာဂဒေါသမဖြစ်အောင်စောင့်စည်းနိုင်တဲ့သဘောအိန္ဒိယတံဝရဟုတ်လားဘောဆိုတာကဘောဇနာမတ်တင်ညွတ်တာနော်အစားအသောက်မှာအတိုင်းရှိကိုသိတာဒါငါနဲ့တင်တယ်မတင်ဘူးငါဘလောက်စားတင်တယ်မစားတင်ဘူးဒါနားလေဖို့တိတ်မလွယ်ဘူးလိုက်နာဖို့တောင်မပြောနဲ့နားလေဖို့တောင်တိတ်မလွယ်ဟုတ်လားဘယ်အစားအာဟာရကိုနဲ့တင်တယ်မတင်ဘူးဆိုတာဒါကဓမ္မဥရှင်တို့ကောင်းကောင်းမသိကြဘူးမသိလို့တခါလေးစားတော့ပြီးဒုက္ခတွေရောက်ဟုတ်လားဘလောက်စားတင်တယ်ဆိုတာလည်းတိတ်မသိဘူးကြိုက်ရင်ကြိုက်တယ်လို့ကောင်းရင်ကောင်းတယ်လို့အများကြီးစားပြလိုက်တာတွေမရှိဘူးလားရှိတယ်ရဘောဇနာမတ်တင်ညူတာမြတ်စွာဘုရားအစားတော်မှာအတိုင်းရှိကိုတည်တော်မူတယ်ပြီးတော့ဘာတော့ဇာဆိုတာဇာကရိယာနုယောကအဲ့အဲ့အနေနဲတာကိုပြောတာနော်အဲ့အဲ့အနေအလွန်နဲတာကိုဇာကရိယာနုယောကထကြွနိုးကြမှုရှိတယ်ဟိုတာမအဖြစ်တရားအထုတ်တဲ့ပုဂ္ဂိုလ်တွေက၄နာရီလောက်ဖဲအိတ်တင်တယ်လို့ဆိုတယ်နော်အဲ့လိုမျိုးထကြွမှုလုံးလဝရိယထက်တန်တာကိုဒါပါခေါ်တော့ဇာကရိယာနုယောကနုကြားတယ်ပေါ့နော်အဲ့တော့ဦးဇင်းတို့စတနာတရားဘယ်နှပါးဖြစ်သွားတော့15ပါးအဲ့ဒီဝိဇ္ဇာစရဏနဲ့ပြည့်စုံတော်မူတဲ့အတွက်ကြောင့်မြတ်စွာဘုရားဒီဝိဇ္ဇာစရဏတမန္နာဆိုတဲ့ဂုဏ်ကိုရတော်မူတယ်ပေါ့ဝိဇ္ဇာစရဏတမန္နာပြီးတော့ပါတော့သုကတောတဲ့သုကတဆိုတာတတဝါတို့အကျိုးများခြင်းဟုတ်မှန်တော့တရားစကားကောင်းကိုသာပြောကြားတော်မူသောမြတ်စွာဘုရားသုကတဆိုကောင်းသောစကားရှိတယ်သုကတရဲ့အတိဘယ်ကလည်းအများကြီးပဲရှင်ဖျားတို့နီးတို့ကောင်းစွာကြွလာတော်မူခြင်းရှိတော်မူသောတဲ့ဒါလည်းသုကတရဲ့အတိဘယ်ပဲမဲခင်ရှင်ဖျားတင့်တယ်သောအမှုရာဖြင့်နိဗ္ဗာန်သို့ကြွတော်မူသောတဲ့ဒါကတော့မာရှိဆောဖျားကြီးရဲ့အနေအတိဘယ်လေးတော့မဲခင်ရှင်ပါအကျင့်မြတ်နဲ့အမြဲတမ်းကောင်းကောင်းသွားနေတယ်ဘဝမှာအကောင်းဆုံးနီးနဲ့သွားနေတယ်ဒါလူသားမတွေနားလည်အောင်ပြောကြည့်တာနော်ဘယ်လိုသွားရောကောင်းကောင်းသွားကောင်းကောင်းသွားတယ်ဆိုတာဘာနဲ့သွားတာတော့မဲခင်ရှင်ပါနဲ့သွားတာဟုတ်လားသာတုက္ကဋရဲ့အတိပဲအဲ့ဒီခုံနဲ့မြတ်စွာဘုရားမှာပြည့်စုံတယ်။တော့ကိုကကောင်းမြတ်တာတွေကိုစဉ်းစားရင်ကိုယ်စိတ်ထဲမှာလည်းကောင်းမြတ်တာတွေပဲဖြစ်ပြီးတော့အာကြာတာတွေဖြစ်ချင်တာတွေဒါတွေပဲပါလာတဲ့အတွက်ကြောင့်ဗုဒ္ဓနုဒတိရဲ့စွန့်ဤတတိကလည်းပြောရင်အလွန်ကြီးတယ်ပေါ့ဟုတ်လား။အေးတုက္ကဋပြီးတော့ပါလာတော့လောကဝိတုတတ္တောကတာသင်္ခါရဝုလောကအပြင်ဘုံတခွင်ကိုကုန်ရှင်ကပင်မကြံကျွင်းအောင်တိမြင့်တော်မူသောမြတ်စွာဘုရား တလောကသင်္ခါရလောကဩကတာလောကဒါကိုတတောကာတသင်္ခါရနဲ့လောက၃ပြာเนาะတတလောကတတဝရရဲ့အစုเนาะသင်္ခါရလောကတကယ်ရှိတာတော့သင်္ခါရတရားပဲရှိတာပါเนาะတတဝအနေထားနဲ့ပြောတော့တတလောကပေါ့เนาะနေထိုင်ရအနေထားအနေနဲ့ဌာနအနေနဲ့ပြောတော့ဩကတာလောကပေါ့အလုံးနားလေပါလေဟုတ်လားလောကဝိတုလောကကြီးကိုတည်တော်မူတယ်နော်ရှင်အနန္ဒာကအလွန်ဂုံယူခဲ့ဘူးတဲ့မြတ်စွာဘုရားကသူ့ကိုဆုလန္ဒိကနော်သုတ်တံတစ်ခုကိုဟောတော့နော်ရှင်အနန္ဒာကအလွန်ဂုံယူတယ်ဘာဟောတာလို့ဆိုတော့ဒီစัจ java လာရဲ့အကြောင်းကိုမြတ်စွာဘုရားဟောတာနော်စัจ java လာအနန္ဒာရှိတယ်နော်ဘလိုစัจ java လာကိုဘလိုခေါ်တယ်ဆိုတာအသေးစိတ်မြတ်စွာဘုရားဟောတာဟောတော့ရှင်အနန္ဒာကမြတ်စွာဘုရားရဲ့တပည့်တော်ကဖြစ်ရတာအလွန်ကျင့်သက်စရာကောင်းတယ်ဆိုတာကိုသူကျင့်နှလုံးလို့ထားလျှောက်တာအဲ့ဒီမှာအနားမှာရှိတဲ့ရှင်ဥဒ္ဒရာကြီးကဘလို့စိတ်ပေါက်လဲမသိပါဘူးမြတ်စွာဘုရားကသူ့အတူအဲ့လိုတည်တာကိုသင်ကဘာကိစ္စနဲ့ဝမ်းသာနေရတာရောလို့ထားမေးတာအဲ့ဒီမှာမြတ်စွာဘုရားဥဒ္ဒရာကြီးကိုပြောတာဥဒ္ဒရာကြီးမင်းအဲ့လိုမပြောနဲ့အာနန္ဒာကအခုငါ့ကိုအဲ့ဒီဟာဟောလို့ကြည်ညိုတဲ့စိတ်နဲ့တကယ်လို့သိမယ်ဆိုရင်တကယ်လို့နောက်ဘဝတွေထပ်ပြီးတော့အာနန္ဒာဖြစ်ရအောင်မယ်ဆိုရင်အဲ့ဒီကြည်ညိုတဲ့စိတ်နဲ့ဆက်ကြပရိမေမောင်ဘလောက်တရားမေမောင်ဘလောက်အကျိုးကျေးဇူးအများကြီးရနိုင်တယ်လို့ဟောတာ။ဒါပေမဲ့ရှင်အာနန္ဒာဟာနောက်ထပ်ဘဝတစ်ပတ်ဖြစ်စရာအကြောင်းမရှိတော့ဘူးလို့အဲ့လိုလည်းမြတ်စွာဘုရားဟောတာ။ဟုတ်လား။အဲ့တော့ပြောချင်တာကလောကဝိတုလောကကြီးရဲ့အကြောင်းကိုသိတော်မူမြင်တော်မူတယ်ဆိုတာအကုန်အစင်မြတ်စွာဘုရားသိတာ။ဆိုကြတော့တစ်ပင်တစ်ပင်ကြည့်လိုက်တယ်။နော်။ဘာဓာတ်တွေလွန်ကဲနေလို့အယောက်ကဘလို့ဖြစ်နေတာအပွင့်ကဘလို့အယောင်ဖြစ်နေတာဘယ်ချိန်မှသိတာဘလို့ဓာတ်အလုံးကိုသိတော်မူတယ်ရော။ဒါလောကဝိတုဂုံတော်ထဲမှာထည့်သွင်းပြီးတော့နားလည်ဖို့လိုတယ်။ဒါကြောင့်ဗုဒ္ဓံဒုတိယကိုပွားများခြင်းဘုရားရဲ့အကြောင်းကိုများများသိတဲ့ဘုသူတ္တတော်အရင်ရှာမိဖို့လိုလိမ့်မယ်ပေါ့။ဒါကိုပဲဥရှင်တို့ခုစွန့်နိုင်တယ်လို့ပြောတာပါနော်။လောကဝိတုပြီးတော့ဘာလာတော့အနုတ္တရောပုရိသဓမ္မတာရထိတတဝါတွေကိုယဉ်ကျေးအောင်ဆုံးမတဲ့နေရာမှာအတုမရှိအမျက်ဆုံးဖြစ်တော်မူတယ်လို့ဒီလိုတွေပဲရတယ်။နောက်သူတော်ဘဝကိုကောင်းတော်အောင်လုပ်ပေးတဲ့နေရာမှာမြတ်စွာဘုရားကိုမိတဲ့လူမရှိဘူး။အတိပဲကိုအဲ့လိုလေးရိုးလေးနားလဲရမှာနော်တတ္တဝါတွေကောင်းတော်အောင်ချမ်းသာတော်အောင်ဆုဆုံးမတဲ့နေရာမှာနော်အနုနီအကျန်နီအနုအကျန်ရောတဲ့နီးနီးမျိုးစုံနဲ့မြတ်စွာဘုရားဆုံးမတော်မူနိုင်တယ်ချမ်းသာအောင်လုတ်ပေးတော်မူနိုင်တယ်သောပေါ်ရလားတောက်ပါခေါ်တော့အနုတ္တရောပုရိသဓမ္မတာရထိနော်ပုရိသဓမ္မတာရထိနော်ကြံထန်းတဲ့တတ္တဝါတွေကိုဆုံးမတဲ့နေရာမှာအနုတ္တရောအနုတ္တရအတုမရှိအမျက်ဆုံးဖြစ်တော်မူတယ်လိုတလုံးချင်းစီရဲ့အတိတ်ပဲလဲနားလည်ရမယ်ဟုတ်လားပြီးတော့ပြောတော့တတ္ထာဒေဝမနုဿာနံတတ္ထာဒေဝမနုဿာနံတတ္ထာဒေဝမနုဿာနံဒေဝမနုဿာနံနတ်လူနော်တတ္ထာဆိုတာဆရာဆရာလို့လည်းအတိတ်ပဲရတယ်ရှေ့သွားခေါင်းဆောင်လို့လည်းအတိတ်ပဲရတယ်နော်တတ္တဝါအာလုံးတို့ရဲ့နော်ဒိဋ္ဌိဆံလောကအပေပုံလောကကိုထည့်မပြောပါဘူးဟုတ်လားနော်ဟာအဲ့ဒါတွေကတိတ်ပြီးတော့လည်းပဲအမြဲစွာဖျက်ပွင့်ခြင်းကြောင့်เนาะကြီးကြီးမားမားအကျိုးကျေးဇူးခံစားရတာလည်းတိတ်မရှိဘူးသူတို့အပေပုံရောက်နေတာဟိုဟုတ်လားဒါကြောင့်ဟိုပြမဝတော့နှစ်ထဲမှာထည့်တာပေါ့เนาะတတ္ထာဒေဝဆိုရင်เนาะမြတ်စွာဘုရားရဲ့အစိုးအမကိုသိနိုင်မြင်နိုင်တဲ့တတ္တဝါတွေကိုပဲအဓိကထားပြီးတော့ပြောတာအဲ့တော့ဆိုလိုတာကတတ္တဝါအာလုံးတို့ရဲ့ရှေ့သွားခေါင်းဆောင်ဆရာတစုဖြစ်တော်မူတယ်လို့ဒီလိုအဓိပ္ပာယ်ရတယ်ဟုတ်ရဲ့လားတတ္ထာဒေဝမနုဿတာဗုဒ္ဓောဘဂဝါဗုဒ္ဓဆိုတာကနော်တစ္ဆာလေးပါးကိုကိုယ်တိုင်လည်းသိတယ်သူတော်ကိုသိအောင်လည်းပြောပြနေတဲ့စွန့်ရည်တတိရှိတယ်။ဒီနေ့မှမာရှိစောဘုရားကြီးကတော့ဗုဒ္ဓဆိုတာကိုတရားအလုံးစုံကိုသိတော်မူတယ်လို့အဲ့ဒါလိုမျိုးယူဆပြီးတော့စတော်ကြီးကသင်ပြပေးတာရှိတယ်။ဟုတ်လား။ဘဂဝါဆိုတာကြတော့ဘုံတော်နန္ဒကံတော်နန္ဒညံတော်နန္ဒတကောတော်နန္ဒနော်အသေးတော်နန္ဒနဲ့ပြည့်စုံတယ်။ဒါလည်းအဓိပ္ပာယ်တစ်မျိုး။နောက်တစ်မျိုးရှိသေးတယ်။အဲ့ဒါတည်းလူသိနေတယ်လို့ထင်တယ်။အဲ့ဒါပါလဲဆိုတော့ရာဂဒေါသမောဟအစရှိတဲ့ကိလေသာတရားတွေကိုထွေးအံတော်မူခြင်းလို့အဲ့လိုအဓိပ္ပာယ်ရတယ်။တခါတမတို့ဥရှင်တို့တွေတခါတလေအစာမကြည်တာတွေစားပြီးအံခြင်းစိတ်ပေါက်တာတွေရှိတယ်နော်။အဲ့ဒီအချိန်မှာအံလိုက်လို့ရှိရင်သူကအများကြီးနေတာထိုင်တာရှိတာ။မအံရမချင်းတော်တော်ကိုဒုက္ခရောက်တယ်။ဇောကြွေးတွေပါလိမ့်မယ်ပြန်ပြီးတော့တိမ်မင်းပေလိမ့်မလားလို့တောင်းထင်ရလောက်အောင်ဒုက္ခရောက်တာရှိတယ်။နော်အစာမကြည်ဘူးအောက်လည်းမသွားနိုင်ဘူးအပေါ်လည်းမအံနိုင်ဘူးဆိုရင်တော့ဒုက္ခပေးနေတာပေါ့နော်။အန်လိုက်ပြီဆိုတာတခါတည်းယူပြစ်တယ်လို့အကုန်ပျောက်သွားတယ်ဘာမှမရှိတော့အဆင်မပြေတာလေအခုမအံသေးတဲ့အန်ကျင်မှလည်းနဲ့မအံသေးတဲ့တရားတွေရှိနေတာဟုတ်လားဘာတွေတော့နော်ဆွဲမဲ့မှုတွေမကျေနပ်မှုတွေမိုက်မဲ့မှုတွေကိလေသာတရားတွေအဲ့ဒါကိုမြတ်စွာဘုရားဘာလုပ်ပြီးတော့အာလုံးထွေးအံပြီးပြီတဲ့ရှင်းလင်းသွားပြီဘာမှမရှိတော့တာပါခေါ်တော့ဘဂဝါခေါ်အ ဒီပေတွေကအများကြီးပဲနော်စာထဲမှာဖွင့်ပြတာတွေကိုပြောရရင်အဆုံးနိုင်မှုဒါကြောင့်ဘုရားတဆူရဲ့ဂုံကျေးဇူးကိုဘုရားတဆူပြိဋိနိဗ္ဗာန်မဆံမချင်းပြောကုန်နိုင်တယ်လို့မရှိဘူးဆိုတာဒါကိုပြောတာဒါကုံတော့ကိုးပါးတဲ့ကတဘာတဘာချင်းစီရဲ့အတိပဲကိုပဲစိတ်ထဲပေါ်လာတာတွေပြောနေပြီးမှမဟုတ်ဟုတ်လားဒါပေမဲ့လို့အဲ့ဒီဂုံကိုးပါးတဲ့ကနောက်တရားဓမ္မတို့အရှင်တို့ကျွမ်းကျွမ်းကျင်ကျင်သိထားတဲ့နားလည်ထားတဲ့ဂုံနှစ်ပါးလို့စောစောပြောတယ်နော်အရဟံဂုံနဲ့သမ္မာသမ္ဗုဒ္ဓဂုံအချင်းချုပ်ပြောရရင်တော့အဲ့ဒီဂုံနှစ်ပါးကိုဘယ်လိုပြောရတော့ကိလေသာနဲ့တိစရာဂုံတော်မူတယ်လို့အဲ့လိုပြောခြင်းအကိလေသာကုံနာကအရဟံကုံရဲ့အတိပဲတိဇယကုံနာကတမာတံဗုဒ္ဓရဲ့အတိပဲဟုတ်လားဒီနေ့မှာအရဟံကုံရဲ့အတိပဲကိုပိဋကပေါင်းတို့ကောင်တို့ဦးရှင်တို့ဘယ်လိုနားလဲမလဲနော်တရားဓမ္မတို့ဦးရှင်တို့တွေကလိုချင်မမိုးစရာနဲ့တွေ့ရင်လောဘဖြစ်တယ်နော်မကျင်တဲ့စရာအာယုံနဲ့တွေ့ရင်ဒေါသဖြစ်တယ်အဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းအရဟံကုံကိုအမှတ်ရရင်တော်တော်ကောင်းမယ်မြတ်စွာဘုရားကမမိုးစရာအာယုံနဲ့တွေ့လို့လည်းလောဘဖြစ်တော့မမှုဘူးအစိတ်တို့စရာအာယုန်နဲ့တွေ့လို့လေဒေါသဖြစ်တော့မမှုဘူးလို့ဘယ်လိုအာယုန်နဲ့တွေ့တွေ့မြတ်စွာဘုရားမှာအပြောင်းလဲမရှိဘူး။ဘာလောဘဒေါသမောဟမှာမရှိဘူး။အဲ့တော့မြတ်စွာဘုရားရဲ့ကိလေသာကင်းဖို့အဲ့ဒီအနေထားကိုလှမ်းမျှော်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာအဲ့ဒီခိုက်တက်မှာကိုယ်လည်းပဲဖြစ်နိုင်တော့ကိလေသာကင်းနေနိုင်တယ်။နော်ကိုယ်အနေထားကြီးကမှားနေတယ်လို့ကိုယ်သိနိုင်တယ်။သဘောပေါက်ရလား။အဲ့တော့နောက်တစ်ချက်ကကိလေသာကင်းတဲ့အတွက်ကြောင့်တုံ့လုံးမှုကင်းတာပေါ့နော်။ဘလို့ကောင်းမြတ်တဲ့အခြေအနေနဲ့တွေ့တွေ့မြတ်စွာဘုရားမှာစိတ်တက်တယ်ဆိုတာမရှိဘူး။ဘလို့ဆိုးရတဲ့အခြေအနေနဲ့တွေ့တွေ့မြတ်စွာဘုရားမှာစိတ်ပြတ်တယ်ဆိုတာလည်းမရှိဘူး။ကောင်းတဲ့လောကရန်ဆိုးတဲ့လောကရန်လောကရန်ရှုထောင့်ကလည်းကြည့်ကြည့်ပေါ့။ဒါလောကရန်တရားတွေကိုတွေ့ရတိုင်းတွေ့ရတိုင်းအဲ့ဒီလိုမျိုးလေးစဉ်းစားကြည့်သင့်တယ်ပေါ့။ဆိုးတဲ့လောကရန်နဲ့တွေ့လို့လည်းမြတ်စွာဘုရားစိတ်ပြတ်တော့မမှုဘူး။ကောင်းတဲ့လောကရန်နဲ့တွေ့လို့လည်းမြတ်စွာဘုရားစိတ်တက်တော့မမှုဘူး။ဒီတိုင်းဒီတိုင်းပဲတာတိခုံလို့လည်းခေါ်တယ်ပေါ့နော်။ဒီတိုင်းဒီတိုင်းပဲအပြောင်းလဲမရှိဘူး။လောကလူသားအများစုကအဲ့လိုမဟုတ်ဘူးနော်လာဘီနာအုံနတော်လောကောအဘိအလာဘီနာဆာအုံနတော်တယ်နော်လာဘီနာအုံနတော်လောကောလောကောလူတွေဆိုတာလာဘီနာရလာလို့ရှိရင်အုံနတော်တက်ကြွလာတယ်နော်စိတ်ကမြောက်ကြွမြောက်ကြွဖြစ်လာဖောင်းပွားလာတယ်ဒီစိတ်ကရလာပြီဆိုရင်ဖောင်းပွားတယ်ပျော်ရွှင်မှုလို့လို့ပါလို့လို့ ਨੇ ဖောင်းပွားတယ်ဒီစိတ်ကဟုတ်လားအလာဘီနာဆာအုံနတော်တယ်မရဘူးဆိုလို့ရှိရင်တော့ညှိုးငယ်သွားတယ်စိတ်ကဘာဖြစ်သွားနိုင်ကြသွားတယ်အပြောင်းလဲရှိရနော်ရရင်တက်လာတယ်မရဘူးဆိုရင်ကြာသွားတယ်အတက်အကြတွေနဲ့နေတာပေါ့နော်လောကမြတ်စွာဘုရားမှာအဲ့ဒီအတက်ကြမရှိဘူးအဲ့တော့အရဟံဂုံကိုအတိပဲအဲ့လိုလေကိုယ့်ဘဝနဲ့နော်ရင်ရင်နီနီနီနီဆက်ဆက်ကလေးတွေးပြီးတော့ကြည့်ရင်တော်တော်ကောင်းမှာဟုတ်လားဘာတွေးလို့မှမြတ်စွာဘုရားမှာလောဘဒေါသဖြစ်တယ်ဆိုတာမရှိဘူးဘာကြုံရလို့မှမြတ်စွာဘုရားမှာနှတုံလှုပ်တယ်ဆိုတာမရှိဘူးဟုတ်လားဒါအရဟံဂုံရဲ့အတိပ္ပယ်လေးကိုအဲ့လောက်လေးစဉ်းစားတက်ဖို့လိုတယ်။နောက်တစ်ခုဦးဇင်းတို့ကြည်ကြဲပြင်းပြန်ပြောချင်တာကသမ္မာသမ္ဗုဒ္ဓဂုံရဲ့အတိပ္ပယ်။အဲ့တော့သမ္မာသမ္ဗုဒ္ဓဆိုတာဘာပြောတာတော့တိစီရာအလုံးကိုတိတော်မူတာ။အဲ့တော့ဒီနေရာမှာသဗ္ဗညုတဉာဏ်လို့အလုံးနားထဲမှာယင်းနီနီမှတ်ထားတဲ့စကလုံးတစ်လုံးရှိတယ်နော်။သဗ္ဗညုတဉာဏ်ဆိုတာဘာပြောတာတော့အလုံးစုံကိုတိတာ။အလုံးစုံကိုတိတာ။အဲ့ဒါတောင်မျိုးဆိုတော့ဘုရားကြီးရေးတဲ့စံပုတ်လေးကတော့အကောင်ဆုံးပဲ။ဟုတ်လား။တိယမံကမကြံရအောင်လုံးဝစုံလင်အကုန်မြင်တပ်ပင်ညာတို့အစွမ်းတည်နော်တိယမံကမကြံရအောင်လုံးဝစုံလင်အကုန်မြင်တပ်ပင်ညာတို့အစွမ်းတည်တိတိတရားများအပြား၌ဟောထားစပွဲဤတွယ်တွယ်ကိုချဲ့လဲစုံလင်အကုန်မြင်တပ်ပင်ညာတို့အစွမ်းတည်ကျွထိုက်ကြပြီများဝေနေဤအိန္ဒြေစရိုက်သူ့အကြိုက်ကိုနှိုက်ချွတ်စုံလင်အကုန်မြင်တပ်ပင်ညာတို့အစွမ်းတည်သုံးချက်နော်တရားလုံးစုံကိုတည်တယ်ဟုတ်လားတိတာကိုသူများနားလဲအောင်ဘယ်လိုပြောရမလဲဆိုတာကိုလည်းထပ်ပြီးတော့တိတော်မူတယ်ဟောနားလဲအောင်ဘယ်လိုပြောရမလဲလို့တိယုံနေမကဘူးနားထောင်မဲ့လူတွေရဲ့အခြေအနေအနေအထားကိုလည်းမှန်မှန်ကန်ကန်တိတယ်ဒီသုံးချက်နဲ့ပြည့်စုံမှသူကသူများကိုကိုတိတာကိုပြောပြတဲ့နေရာမှာအကျိုးပြီးမှာသဘောပေါက်ရလားအဲ့ဒီသုံးချက်ကအရင်လင်းတဲ့တယ်သူတော့ဒါတပည့်ညွတ်ညာရဲ့အစွမ်းပေါ့နော်တိစရာအလုံးကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်တိတယ်တိတဲ့ဟာကိုဘလို့နားလဲအောင်ပြောပြရမလဲဟောတာမှာအရင်ကျွမ်းကျင်တယ်အောင်နော်ဘလို့ပြောလဲရမလဲဆိုတာကိုကောင်းကောင်းသိတယ်အဲ့ဒါသိုံနဲ့မရသေးဘူးနော်တတ္တဝါတို့ရဲ့အကြိုက်စေးရိုက်သူကဘလို့ဟာမျိုးကြိုက်တာသူ့အနေထားကဘလို့ဒီအနေထားမှာဘာဖြစ်နေတာဒီလိုစကားပြောရင်မတင့်တော်သေးဘူးဘလို့စကားပြောမှဒီအနေထားမှာတင့်တော်မှာလို့ဒီခံယူမဲ့လူရဲ့အနေထားမှန်ကိုသဘောပေါက်တာဒါကမြတ်စွာဘုရားမှတ်တာနဲ့ရနိုင်တဲ့ပြင်ညာအတ္တယနုတ္တယဉာဏ်လို့လည်းခေါ်တယ်နော်အတေယံဒုတိယဉာဏ်လို့ပြောတော့ဦးဇင်းကပေးသက်တို့ကိုမှတ်သိခြင်းတားလေးတစ်ခုပေါ်လာတယ် ဲ့ဒါဘာလို့ဆိုတော့အတ္တဓာရဏဉာဏ်6ပါးဆိုတာရှိတယ်။နော်အတ္တဓာရဏဆိုတာကနော်ပြည့်စုံကဗုဒ္ဓယဟန္တာတို့နဲ့မဆက်ဆံသဗ္ဗညုဘုရားရှင်တို့သာလင်ရနိုင်တဲ့ဉာဏ်6ပါးကန့်ထားတာနော်ဘုရားသာလင်ရနိုင်တဲ့ဉာဏ်မြတ်စွာဘုရားမှာသာလင်ရှိတဲ့ဉာဏ်6ပါးရှိတယ်တဲ့အဲ့ဒါကိုအတ္တဓာရဏဉာဏ်လို့ခေါ်တယ်တော့ဘယ်သူမှမရနိုင်ဘူးကြံတဲ့လူတွေရှင်ပြည့်စုံကဗုဒ္ဓတော်မရနိုင်ဘူးဆိုတော့ပြီးပြီပေါ့နော်အဲ့ဒီဉာဏ်6ပါးကဘာတွေတော့နော်ပထမအဆုံးဉာဏ်ကအတ္တယနုတ္တယဉာဏ်နဲ့အခုဦးဇင်းပြောလိုက်တာနော်အတ္တယနုတ္တယဉာဏ်ဆိုတာကနော်တတ္တဝါတွေရဲ့အလိုဆန္ဒကိုဇေယိုက်ကိုသိတာနော်ဆိုလိုတာကသူ့ရဲ့ကိလေသာအထူပါနော်သူ့ဘဝကဘာတွေကြိုက်ခဲ့တာဘလို့တွေသူ့ရဲ့အစွဲတွေကဘလို့တွေရှိတာအဲ့ဒီအထူပါကိုသိတာအတ္တယနုတ္တယဉာဏ်ဟုတ်လားနောက်ပြီးတော့ပြောတော့အိန္ဒြိယပရောပရိယတိညာအိန္ဒြိယပရောပရိယတိညာဆိုတာကအိန္ဒြိအနုယင်ကိုတည်တာအိန္ဒြိဆိုတာကတတ္တတတိဝရိယတမာတိပညာအိန္ဒြိ၅ပါးပြည့်တို့တည်ပါတယ်နော်ဟိုပြောရရင်ပါရမီအနုယင်ကိုတည်တာသူတော်ကောင်းတရားအနုယင်ကိုတည်တာနော်အိန္ဒြိယပရောပရိယတိညာဘလောက်ရင့်နေတယ်တချို့အနေထားကိုကြည့်ရတာကနော်ဆိုကြပါစို့ဘာမှထင်ကြီးတယ်မရှိဘူးနော်ဘဝရဲ့အနေထားအခြေအနေပြီးရုပ်ရည်ဘာညာအကုန်လုံးဘာမှအထင်ကြီးတယ်မရှိဘူးဒါပေမဲ့အတွင်းမှာအရန်ရင့်နေတယ်မားနေတယ်နော်သူတော်ကောင်းတရားတိထားတဲ့အိန္ဒိရင့်နေတာတွေရှိတယ်။အဲဒါရွှေဘုရားလက်ထက်ကအနေထားတွေကိုကြည့်ပြီးတော့ဦးဇင်းတို့ပြောကြည့်တာပါ။ဟုတ်လား။ဒါဘယ်သူတိနိုင်လို့ဆိုရင်မြတ်စွာဘုရားတိနိုင်တယ်။နော်တတ္တဝါရဲ့အခြေအနေမှန်ကိုတိတာ။အတ္တယနုတ္တယဉာဏ်ဆိုတာကအကြိုက်စရိုက်ကိုတိတာ။အိန္ဒိယပရောပရိယတိဉာဏ်ဆိုတာအိန္ဒိအနုအယင်ကိုတိတာ။သူဘလောက်ရင့်နေပြီ။တချို့ဆိုရင်တော်တော်ရင့်နေပြီနည်းနည်းလေးအုပ်လိုက်တာနဲ့မှဲ့တော့မယ်တတိဟောရတာနဲ့ပြောရရင်ဟုတ်လားတတိဟောရတာနဲ့ပြောရတချို့နည်းနည်းလေးတရားနားထောင်လိုက်တာနဲ့မညံဖုန်ညံရတော့တာရှိတယ်။တော့သူကအပေါ်ယံမြူမုံလေးလောက်ပဲတင်းနေတာတကယ်တကယ်သူကမှန်ပြင်လို့ကြီးနေပြီအောက်ကနည်းနည်းလောက်ပုတ်ချလိုက်တာနဲ့လင်းသွားတယ်။ဒါပေမဲ့ဒကာဓမ္မတို့ဦးဇင်းတို့တို့ကအဲ့ဒီအနေထားတွေကိုဘယ်သိနိုင်မလို့ဟုတ်တယ်မဟုတ်လားအာတယနုတယညာအိန္ဒြိယပရောပရိယတိညာပြီးတော့သဗ္ဗညုတညာအလုံးစုံကိုသိတယ်ပြီးတော့အနာဝရဏဉာဏ်နဲ့အနာဝရဏဉာဏ်ဆိုတာကအလို့တိတဲ့နေရာမှာဘာအပိတ်အပင်အတားအဆီးမှမရှိဘူးတခါတည်းဒိုးရိုပေါ့အခက်အခဲမရှိဘူးအနောက်ရှက်အတားအဆီးမရှိဘူးသူသိကျင်နေဆိုရင်တန်းပြီးတော့တိရဒါကိုခက်အခက်စီစဉ်းစားကြံစနေရတာမျိုးမရှိဘူးအနာဝရဏဉာဏ်ဆိုမြတ်စွာဘုရားမှရနိုင်တာပေါ့နော်စဉ်းစားရတယ်တိတ်စဉ်းစားနေစရာဘာမလို့ညှုတ်လိုက်တာနဲ့သူတိသွားတယ်ဆိုတဲ့သဘောသဗ္ဗညုတဉာဏ်ကအလုံးစုံကိုတိတာအနာဝရဏဉာဏ်ကအဲ့လိုတိတဲ့နေရာမှာအပိတ်အပင်အတားအဆီးအခက်အခဲမရှိဘူးဒိုးရောပေါက်တိတယ်။ဟုတ်လား။နောက်ဦးဇင်းတို့ငါးခုမြောက်ဉာဏ်ကဘာပြောတော့ရှင်မကပါတိဟာရိယဉာဏ်တကူပြာတိကပြတဲ့နေရာမှာအထွတ်အထိပ်ရောက်တဲ့ဉာဏ်ရေမီးအစုံဆိုတာကြားဘူးတယ်မဟုတ်လား။နောက်ဘယ်ဘက်မျက်လုံးကရေရင်ညာဘက်မျက်လုံးကမီးရင်မင်းကွန်းဆိုတော့ဘုရားရွတ်ထားတာအလွန်ကြီးညိုစရာကောင်းပါလေ။ဟုတ်လား။တေဇောကတိုင်းအဘောကတိုင်းကိုမြန်မြန်ဆန်းဆန်းဝင်စားပြီးတော့အလွန်မြန်ဆန်တဲ့စိတ်တဲ့အဟုန်နဲ့ရေမီးထွက်လာအောင်လုပ်နိုင်တာအစုံလိုက်ထွက်လာအောင်လုပ်နိုင်တာဒါဖျားမှသာလင်ဖြစ်နိုင်တဲ့ကိစ္စ။ဘာခေါ်တော့ရှင်မကပါတိဟာရိယညာဟုတ်လား။အေးနောက်ဆုံးညာကဘာပြောတော့နောက်ဆုံး6ခုမြောက်ညာကမဟာကရုဏာတမပတိညာ။နော်မဟာကရုဏာတမပတိညာမဟာဆိုတာကြီးကျယ်မြင့်မြတ်တော့ကရုဏာဆိုတာတနာကျင်တာ။တတဝါတွေကိုတနာကျင်လာတဲ့နေရာမှာမြတ်စွာဘုရားကအကြီးကျယ်ဆုံးပဲဒီနေရာမှာဦးဇင်းကစဉ်းစားကြည့်တယ်ဘာလို့မြတ်စွာဘုရားတတဝါတွေကိုတနာတဲ့နေရာမှာအကြီးကျယ်ဆုံးဖြစ်တော်မူတယ်လဲတတဝါတွေရဲ့အကြောင်းကိုအတိဆုံးဖြစ်လို့မဟုတ်ပေါ့နော်တနာတယ်ဆိုတာအဘယ်တိုင်းဓာတိတနာမလဲဆိုတာဘယ်တိုင်းဓာတိတိထားတယ်လဲဆိုတာပေါ်မှာပဲအဓိကမူတည်တာခုဒီကဓမ္မတို့ဦးဇင်းတို့ရဲ့တတဝါတွေပေါ်မှာတိတဲ့အတိကအပေါ်ယံအလွန်ဆန်တယ်ပေါ့ဒါကြောင့်တနာတဲ့အဆင့်ထိအကျိုးအမြတ်ကထွက်မလာနော်တရားဓမ္မတို့ဦးဇင်းတို့ရဲ့တဏှာတဲ့စိတ်ကဘလို့အနေထားမျိုးမှထွက်လာတာထင်တာမြင်တာရှိတယ်ဟာရန်စင်းရဲ့နေပြီယောဂါတွေကနေဆက်ပုံလေးရလက်တဏှာကမားဆိုရင်ကိုယ်စိတ်ထဲကတဏှာတဲ့စိတ်ကတော့လွလွဖြစ်လာတော့ဟုတ်လားတဏှာစရာအနေထားမျိုးဖန်ဆင်းပြမှတဏှာတဲ့စိတ်ကထွက်လာတာပုံမှန်အနေထားတိုင်းဆိုရင်တဏှာတဲ့စိတ်ကထွက်မလာဘူးအပြည့်စည်ဥစ္စာလည်းပြည့်စုံတဲ့ပညာတွေလည်းတက်တဲ့ကျမ်းမာရေးတွေလည်းကောင်းတဲ့အစားအသောက်ရအရန်ကိုသူတို့အစဉ်ပြေးနေတယ်ဆိုရင်တနာတဲ့စိတ်မလာဘူးဟုတ်လားအာအရန်ယွံမုန်းစရာကောင်းတဲ့အနေအထားမျိုးကြီးများဖြစ်မယ်ဆိုရင်တနာတဲ့စိတ်မလာတဲ့အပြင်ဘာဖြစ်တော့မုန်းတီးတဲ့စိတ်တောင်လာဒုက္ခရောက်စေခြင်းတဲ့စိတ်တောင်လာတယ်တနာတဲ့စိတ်ကဒုက္ခလွတ်စေခြင်းတဲ့စိတ်ပေါ့နော်အဲ့တော့မြတ်စွာဘုရားကတတ္တဝါတွေကိုဘယ်လိုမြင်တာတော့တစ်လုံးနဲ့ပြောရရင်ဒုက္ခတွေလိုပဲမြင်တာ မြတ်စွာဘုရားရဲ့အမြင်မှာတတ္တဝါတွေထဲမှာပတ်စံရှိတာလည်းမရှိဘူးပတ်စံမရှိတာလည်းမရှိဘူးပညာတတ်တာလည်းမရှိဘူးမတတ်တာလည်းမရှိဘူးဟုတ်လားနေတာလည်းမရှိဘူးမြင့်တာလည်းမရှိဘူးဘာပဲရှိတော့ဒုက္ခတွေပဲမြင့်တယ်ဒါကြောင့်ဦးဇင်းတို့အဲ့ဒီမဟာကရုဏာဉာဏ်ကိုဖွင့်ဆိုတဲ့နေရာမှာပြောတာတွေရှိတယ်တတ္တဝါတွေရဲ့တန်တမာတဲ့တက္ကရာဒိဋ္ဌိဆိုတဲ့မြားစုနေတယ်အဲ့ဒီမြားကိုငါကလွဲလို့ဘယ်သူမှနှုတ်မပေးနိုင်ဘူးဒါကြောင့်တတ္တဝါတွေကတနာစရာကောင်းတယ်လို့မြင်တယ်တဲ့မြတ်စွာဘုရားသင်္ချာဖြစ်ပေါ်နေတဲ့ယုံ nant သဘာဝကိုပဲဒါဟာငါပဲဒါဟာသူပဲဒါဟာပုဂ္ဂိုလ်တတ္တဝါပဲလို့ဆိုတဲ့အလွန်လွဲမှားတဲ့အမြင်ပေါ့။နော်ငရဲမျိုးစိကိန်းနေတယ်ပေါ့။ဒါကိုတက္ကာယဒိဋ္ဌိမြားညောင်လို့သုံးတယ်။အဲ့ဒီမြားကြီးဒိုးရောပေါ့ဆူးနေတယ်ဝင်းနေတယ်။သူတို့ကသူတို့လည်းမနှုတ်နိုင်ဘူးလို့တိတယ်မြတ်စွာဘုရား။ဒါကြောင့်အလွန်တနာတယ်လို့ဒီလိုပြောတာ။အများကြီးပဲဖွင့်ဆိုထားတာပါပဲ။ဟုတ်လား။အဲ့ဒါပြောချင်တာကဘာလို့အတ္တရဏညာတော့ပြောကျင်တဲ့အကြောင်းအရာတွေကများလို့အကုန်လုံးကိုလောလောလောလောဖြစ်နေ။နော်ညံပနပါတော့6ပါးအတ္တရဏဆိုတာဘုရားတို့နဲ့တည်းပတ်သက်တဲ့ညံ။ကျန်တာဘယ်သူနဲ့မှမပတ်သက်ဘူးမဆက်ဆံဘူး။အဲ့ဒီညံ6ပါးကိုလည်းသိဖို့လိုတယ်။ဒါသဗ္ဗညုတညံသမတန်ဗုဒ္ဓဂုံနဲ့ပတ်သက်ပြီးတော့ဥစဉ်တို့ပြောနေတာဟုတ်လား။အဲ့တော့ဒီနေရာမှာမြတ်စွာဘုရားကအလုံးစုံကိုသိတော်မူတယ်ဆိုတာနဲ့ပတ်သက်ပြီးတော့မသားစရာကောင်းတဲ့တုတ်တန်လေးတစ်ပုဒ်ဘုံဘုံတို့ပြောပြမယ်။နော်ဗိမိတ္တာမင်းကြီးရဲ့သားအဖေမင်းသားဆိုတာရှိတယ်အလုံးကြောက်ပါလေနောက်တော့ယဟန်ပြုတ်ပြီးတော့ယန္တာဖြစ်သွားတာအဖေမင်းသားဆိုတာရှိတယ်သူကအစကတည်းကဦးတုံးကနိဂန္ဓတန္တပုဒ္ဒဆရာကြီးကိုသူကကြည်ညိုတာနော်ဒိဋ္ဌိဆရာကြီး6အောက်ထဲမှာနော်ကကြည်တဲ့နတရဲ့သားဖြစ်တဲ့နိဂန္ဓဆိုတာရှိတယ်သူတို့ကသူတို့အထုံးဖွဲ့မရှိဘူးဘာတန်ရစင်မှမရှိဘူးလို့ကြွေးကြော်ထားတဲ့ပုံကိုယ်တွေပေါ့နော်သူ့ကိုလည်းပဲသူ့ရဲ့အတိုင်းကယန္တာဆိုပြီးတော့အနေထားနဲ့ကိုယ်ွယ်ကြတာပေါ့အခုအဖေမင်းသားကလည်းအဲ့ဒီနိဂန္ဓကိုကိုယ်ဝယ်လာတဲ့မှာသူပါတယ်အစကနေဘုံမှာအဲ့ဒါတနေ့တော့အဲ့ဒီနိဂန္ဓဆရာကြီးနဲ့တွေ့တဲ့အခါဆရာကြီးကဒီအဖေမင်းသားကိုဘာပြောလဲဆိုတော့မင်းသားတဲ့တင်ဟာယဟန်ဂေါတမကြီးကိုသွားပြီးတော့ပြဿနာမေးကြည့်အဲ့ဒါဆိုလို့ရှိရင်မင်းနာမည်ကြီးလိမ့်မယ်ယဟန်ဂေါတမလို့ပုဂ္ဂိုလ်မျိုးတော့မင်းဟာအမေမေကွန်းနေမဖြစ်နိုင်မရှိနိုင်မကယ်နိုင်ဖြစ်အောင်မေးနိုင်နေဆိုရင်မင်းနာမည်ကြီးနိုင်တယ်အဲ့တော့မင်းသားဘာပြောလဲဆိုတော့အရှင်ဘုရားတဲ့တပည့်တော်တို့လူဟာဘယ်လိုလုပ်ပြီးတော့ယဟန်ဂေါတမကိုပြဿနာမေးနိုင်မှာတော့အများကြီးအဆင့်တွေခွာခြားတယ်ဟုတ်မဟုတ်ဘူးတဲ့ငါပြောတဲ့အတိုင်းမေးရင်သေချာပေါ့မင်းနိုင်မှာတဲ့ဟုတ်လားအဲ့လိုပြောတဲ့အခါကျတော့ gain ဘယ်လိုမေးရမလို့ဆိုတော့မင်းယဟန်ဂေါတမကြီးကိုသွားပြီးလို့ရှိရင်အရှင်ဘုရားသူတော်ဘာမနှစ်သက်တဲ့ကြမ်းထမ်းတဲ့ဇာတ်တွေကိုပြောပါသလားလို့မေးတဲ့တကယ်လို့ပြောတယ်လို့ဖြေခဲ့မယ်ဆိုရင်အဲ့လိုဆိုအရှင်ဘုရားကပုထုရှင်တွေနဲ့ဘာထုလဲလို့ဒီလိုမျိုးဆွဆွဲရမယ်တဲ့တကယ်လို့ငါကြမ်းတမ်းတဲ့ဇာတိမပြောဘူးလို့ဖြေခဲ့မယ်ဆိုလို့ရှိရင်တော့အရှင်ဘုရားဒေဝရတ်ကိုပြောတာရှိတယ်တော့တတွေးကိုသူများတတွေးကိုမျိုးတဲ့လို့တော့အဝေးငရဲကြမလို့ကုစားလို့မရတော့မဲ့လို့အရှင်ဘုရားအဲ့လိုပြောတာတွေရှိတယ်ဒါကြောင့်အဲ့လိုငါကြမ်းတမ်းတဲ့ဇာတကိုမပြောဘူးလို့ပြောရင်မှုတာဝါဒနဲ့ဆွဆွဲတယ်ဒါဆိုလို့ရှိရင်ယံဂေါတမဟာတဲ့တော့လေဝင်ထဲမှာဟိုစူးခွားကိုမျိုးမိတယ်ထွေးလို့လည်းမရဘူးမြူလို့လည်းမရဘူးဒီထဲတင်တက်နေတော့နော်ဥပမာပြောတာဟုတ်လားဒီကံထားပြောတာနော်မထွေးနိုင်မမြူနိုင်နော်အဲ့ဒီလိုမျိုးဖြစ်ပြီးတော့ဒုက္ခကြီးကြဲကြောက်မယ်အဲ့ဒါဆိုမင်းနာမည်ကြီးမယ်အဲ့ဒါသာသဘောကျတော့တယ်ဟုတ်တယ်ဒီပြဿနာကိုတော့ယဟန်ကတော့ဘလို့မှရှောင်းနိုင်မှာမဟုတ်ဘူးဆိုတော့နော်အရန်သဘောကျပြီးတော့အဲ့ဒါမြတ်စွာဘုရားရှိရဘူးသူသွားတာဟိုရောက်တဲ့အခါကျတော့မြတ်စွာဘုရားကိုရှ िख ိုးဥချထားရင်တော့နေုံမော့ကြည့်လိုက်တဲ့အခါတော့နည်းနည်းအချိန်ကနည်းနေအဲ့ဒါနဲ့ငါအေးအေးဆေးဆေးပြောလို့ရမှာမဟုတ်ဘူးဆိုပြီးတော့နောက်နေ့အရှင်ဘုရားတပည့်တော်အင်ကိုတော့ဆွန်ဖုံးပေးကြွပါဆိုဆွန်စားပင့်ပြီးတော့ပြန်လာတာရသော်ဘုရားကလည်းကောင်းပြီလာခဲ့မယ်ပေါ့အမှန်ကပြဿနာမေးခြင်းလို့ဟုတ်လားအဲ့ဒါအင်ရောက်ပြီဆိုတော့နောက်နေ့ရောက်တော့အင်ရောက်ပြီဆိုတော့ဆွန်ကတ်အကုန်လုံးပြီးပြီဆွန်ကိစ္စပြီးပြီဆိုတော့မှမေးတာတော့အရှင်ဘုရားတဲ့အရှင်ဘုရားဟာကြမ်းထမ်းတဲ့ဇာတ်တွေကိုပြောပါသလားတခုခုဖြေမယ်လို့သူမျှော်လင့်နေတယ်ပေါ့အဲ့ဒီလိုမေးတဲ့အခါကျတော့မြတ်စွာဘုရားဘာအမိန့်ရှိတော်ဆိုမင်းသားတဲ့ဒီကိစ္စမှာတတိချံပြောလို့မရဘူးတဲ့။ဟောသူမျှော်လင့်ထားတဲ့အဖြစ်တစ်ခုမှထွက်မလာဘူးနော်။ဒီကိစ္စမှာတတိချံပြောလို့မရဘူးတဲ့။အဲ့လိုလည်းပြောလိုက်ရောသူဘာပြန်ပြောမှမသိဘူး။အဲ့ဒါသူ့ရဲ့နှုတ်ကဘာပဲအလိုလိုထွက်တော်ဆိုဟာနိဂန္ဓတွေတော့သွားပြီတဲ့။ဟာအဲ့ဒီစကားထွက်သွားတယ်ဟုတ်လား။အဲ့ဒါဘာဖြစ်လို့နိဂန္ဓတွေသွားပြီလို့မင်းပြောရတာတော့။အဲ့ဒီကြတော့မှမနေတော့ကနိဂန္ဓဆရာကြီးကဒီလိုဒီကြောင်ပြဿနာတွေမေးဖို့သင်ပေးတယ်ဆိုတော့သူပြောပြတာဟုတ်လားအဲ့လိုပြောပြတဲ့အခါကျတော့မြတ်စွာဘုရားအဲ့ဒီကိစ္စဘာမှပြောပါဘူး။ဘာပြောတော့ဆိုတော့အဲ့ဒီအချိန်မှာမင်းသားရဲ့ပေါင်ပေါ်မှာနော်တာလေးသူ့ရဲ့တာလေးအိတ်နေတာရှိတယ်။ကလေးလေးအဲ့ဒါကိုကြည့်ပြီးတော့မြတ်စွာဘုရားအမိန့်ရှိတယ်။မင်းသားအဲ့ဒီကလေးလေးတကယ်လို့ เนาะอถิ้งอถิ้งเตยတွေကပဲမေလျော်လိုပဲဖြစ်စီတခုခုပေါ့เนาะအဲ့ဒီကလေးကဆော့ရင်းနဲ့เนาะအချွန်တက်ရှိတဲ့တက်သားစเนาะအိုဂျံဘဲစတခုခုပါဇက်ထဲထည့်လိုက်မယ်အဲ့လိုဆိုရင်မင်းတို့ဘယ်လိုလုပ်မလို့အဲ့ဒီအိုဂျံဘဲကိုထုတ်ရမှာအကလေးကသူမျိုးရင်လို့ကိုမျိုးထားတာဆိုတော့ထုတ်ရင်ငိုမယ်ဆိုရင်ကဘယ်လိုလုပ်မလို့ငိုလည်းပဲတပြည့်တော့ထုတ်ရမှာပါဖေဟာထုတ်လို့သွေးတွေထွက်လာမယ်ဆိုရင်ကဘယ်လိုလုပ်မလဲသွေးထွက်လဲထွက်ခါမှာထွက်ရောဒါကိုထုတ်ရမှာပဲတဲ့ဘာဖြစ်လို့တော့လဲဒီကလေးကိုတနာလို့ပါတဲ့မထုတ်လို့ရှင်ဘိုက်ထဲရောက်သွားရင်ပို့ဒုက္ခရောက်မှာအိုးအဲ့ဒီဥမာပေးတာနော်မြတ်စွာဘုရားအေးငါလည်းပဲအဲ့လိုပဲတဲ့တတ္တဝါတွေရဲ့ပုံမှာပြောတဲ့တဲ့စကားကိုပြောရမယ်ပေါ့အဲ့ဒီမှာမြတ်စွာဘုရားစကား6ခွန်းဆိုတာကိုအမိန်ရှိတာဒါပေးတဲ့တို့မှတ်သားဖို့ပါတဲ့ဟုတ်လားစကား6ခွန်းကိုမြတ်စွာဘုရားဟောထားတဲ့အစီအစဉ်လေးတိုင်းတော့ဦးဇင်းမပြောဘူးမှတ်မိလွယ်အောင်လေးပဲပြောပြမယ်နော်စကား6ခွန်းကိုမှတ်မိလွယ်အောင်ပြောမယ်နော်ဟုတ်လဲမဟုတ်ဘူးအကျိုးလည်းမရှိဘူးသူများနှစ်သက်တယ်ဟုတ်လည်းမဟုတ်ဘူးအကျိုးလည်းမရှိဘူးသူများမနှစ်သက်ဘူးဒါတွဲသွားလိုက်နှစ်ခွန်းရှိသွားပြီနော်မဟုတ်ဘူးမမှန်ဘူးအကျိုးလည်းမရှိဘူးသူများနှစ်သက်တယ်မဟုတ်ဘူးမမှန်ဘူးအကျိုးမရှိဘူးသူများနှစ်သက်တယ်ဒါတွဲဟုတ်လားဟုတ်တော့ဟုတ်တယ်မှန်တော့မှန်တယ်ဒါပေမဲ့အကျိုးမရှိဘူးသူများနှစ်သက်တယ်ဟုတ်တော့ဟုတ်တယ်အကျိုးမရှိဘူးသူများမနှစ်သက်ဘူးအဲ့ဒါတွဲသွားလိုက်ပဲနှခွင့်ရသွားလေခွင့်ရသွားပြီเนาะမဟုတ်မှန်မှူးအကျိုးမရှိဘူးနှစ်သက်တယ်မနှစ်သက်ဘူးဟုတ်မှန်တယ်အကျိုးမရှိဘူးနှစ်သက်တယ်မနှစ်သက်ဘူးလေခွင့်ရှိသွားပြီเนาะနောက်နှခွင့်ပဲမြတ်စွာဘုရားပြောတယ်တဲ့ဒီလေခွင့်လုံးဝရှောင်တယ်အဲ့တော့ဦးဇင်းတို့စစ်စစ်ကြည့်ရင်ဘာတွေ့တော့ဆိုတော့ဟိုအကျိုးမရှိတဲ့စကားမြတ်စွာဘုရားမပြောဘူးဆိုတာကိုတွေ့ရတယ်အမှန်တော့လည်းပဲအကျိုးမရှိရင်မပြောဘူးမှန်မှူးဆိုရင်တော့ဆိုရမရှိဘူးသူများနှစ်သက်တယ်မနှစ်သက်တယ်မပြောဒါစကားလေခွင့်ကိုပယ်လိုက်တာဟုတ်လားစကားလေးကုန်ပြန်ပြောမယ်နော်မမှန်ဘူးအကျိုးမရှိဘူးသူများနှစ်သက်တယ်မနှစ်သက်ဘူးမှန်တယ်အကျိုးမရှိဘူးသူများနှစ်သက်တယ်မနှစ်သက်ဘူးလေးကုန်နော်အေးမြတ်စွာဘုရားအမင်းရှိတော်မူတဲ့စကားကဘယ်လိုစကားတော့မှန်တယ်အကျိုးရှိတယ်နှစ်သက်တယ်မနှစ်သက်ဘူးဟောသူကတော့နှစ်သက်လည်းအခါအလျော်စွာပြောတဲ့ရင်ပြောတယ်မှန်တယ်အကျိုးရှိတယ်ဆိုရင်မနှစ်သက်လည်းပဲအခါအလျော်စွာပြောတယ်ဟောသူများနှစ်သက်တာမနှစ်သက်တာကိုမြတ်စွာဘုရားပရဏာမထာဟုဟုတ်မှန်ဖို့လိုတယ်အကျိုးရှိဖို့လိုတယ်ဒါပေမဲ့မြတ်စွာဘုရားရဲ့အဲ့ဒီမှာတတိထားစရာကောင်းတဲ့အချက်ကဘာလို့ဆိုတော့အချိန်အခါကိုကြည့်ပြီးတော့ဆိုတဲ့စကားကပါတယ်ဟုတ်တိုင်းမှန်တိုင်းအကျိုးရှိတိုင်းလည်းမပြောဘူးဆိုတာလေးကပါလာတယ်ဟုတ်တယ်မဟုတ်လားဟုတ်တယ်ကွာအကျိုးလည်းရှိတယ်ကွာဒါမှမပြောတဲ့အချိန်ပြောလို့ရှိရင်အဲ့ဒီအကျိုးရှိတယ်ဆိုတာကြီးကအကျိုးမရှိဘူးဆိုတာဖြစ်သွားနိုင်တယ်ဟုတ်တယ်မဟုတ်လားအေးဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော်ကောင်းတို့မြတ်စွာဘုရားကအဲ့ဒီမှာဒီနောက်ပြောတဲ့စကားနှစ်ခွန်းကိုမြတ်စွာဘုရားအခါအလျော်စွာကြည့်ပြီးတော့ပြောတယ်။ဘာကြောင့်လဲဆိုတော့တတ္တဝါတွေကိုတနာလို့လို့မြတ်စွာဘုရားအလိုမင်းရှိတယ်။တော့ဒီကလေးပါဇက်ထဲကတစ်သားအတုအဆကိုဆွဲထုတ်ရမယ်။ငိုလည်းထုတ်ရမယ်။သွေးထွက်လည်းထုတ်ရမယ်။ဘာဖြစ်လို့လဲဒီကလေးကိုတနာလို့။အဲ့လိုဖြေလိုက်တဲ့အခါကျတော့အဘယမင်းသားကအယံသဘောကျတယ်။နော်။တော်တော်ကိုသူ့စိတ်ထဲမှာသဘောကျသွားတယ်။ဖော်ပြမဖော်ပြနိုင်လောက်အောင်သဘောကျတယ်။အဲ့ဒါနဲ့သူကမေးတာ။မြတ်စွာဘုရားတဲ့ယေရှုဘုရားစီကိုတော့ယဟန်ပညာရှိလူပညာရှိပုံနာပညာရှိမင်းပညာရှိအမျိုးမျိုးသောပညာရှိအမိခံတဲ့ပုဂ္ဂိုလ်တွေကတချို့ဆိုရင်အနှစ်နှစ်အလားလားဘယ်လိုပြဿနာတွေကိုမေးမယ်ဆိုပြီးတော့ကြံစီစဉ်းစားပြီးတော့လာကြတာ။တော့ဒီလူဒီပုဂ္ဂိုလ်အလွန်နာမည်ကြီးတယ်အလွန်သိတယ်လို့ပြောတယ်ဘုရားလိုလဲဝန်ခံတယ်အဲ့တော့မေးမယ်ဆိုပြီးတော့အမျိုးမျိုးလာကြတာတဲ့ပြဿနာတွေကိုအချင်းအကြာကြီးကစီစဉ်ပြီးတော့လာမေးကြတာ။အဲ့ဒါမြတ်စွာဘုရားဒီကြောင့်ရမြတ်စွာဘုရားအကုန်လုံးဖြည့်ရှင်းလိုက်နိုင်တာကြီးပဲပေါ့။အဲ့ဒါမြတ်စွာဘုရားကဘယ်သူကဘယ်လိုတွေမေးရင်တော့ငါဘယ်လိုတွေဖြေလိမ့်မယ်ဆိုတော့ကြိုတင်ပြီးတော့ကြံစီထားတာများရှိပါသလားလို့မေးတာအဲ့ဒီအချက်လေးကိုပြောနေတာနော်တပည့်ညူတာညာရဲ့အစွမ်းကိုပြောခြင်းလို့အရာလေးကိုပြောပြတာပါဟုတ်လားမြတ်စွာဘုရားမှာကြိုတင်ပြီးတော့စဉ်းစားထားတာစီစဉ်ထားတာများရှိပါသလားလို့မေးတာမေးတော့မြတ်စွာဘုရားအဲ့ဒါကိုလည်းဥပမာနဲ့ပြန်ပြီးတော့ပဲရှင်းပြတယ်အဲ့လိုဆိုရင်မင်းသားတဲ့မင်းကငါမေးမယ်ဟုတ်မင်းဒီယထာတွေနဲ့ပတ်သက်ပြီးတော့အလုံးကျွမ်းကျင်သလားတဲ့ကြွကြင်ပါလေခင်ဗျာ။နော်မြင်းဆွဲတဲ့နောက်ကမြင်းရထားပေါ့နော်။အဲ့လိုဆိုလို့ရှိရင်နော်ယထာနဲ့ပတ်သက်ပြီးတော့မင်းကအကုန်လုံးကြွကြင်လိမ်မာနေတယ်၊တိနေတယ်၊နားလည်နေဆိုရင်တစုံတစ်ယောက်ကဒီယထာနဲ့ပတ်သက်ပြီးတော့ဒါကဘာခေါ်လဲ၊ဒါကဘာလုပ်တယ်၊ဒါကဘယ်လိုလုပ်ထားတာလဲလို့တစုံတစ်ယောက်လာမေးမယ်ဆိုရင်မင်းအရင်တည်းပဲပြောနိုင်တယ်မဟုတ်လား။ဟုတ်ပါပြောနိုင်ပါလေ။ဘာမှကြိုတင်ပြီးတော့စဉ်းစားစရာမလို။ तू အကုန်လုံးကြွကြင်ပြီးသားဒီယထာနဲ့ပတ်သက်ပြီးတော့ဘယ်သူကဘယ်လိုလာမေးတော့ငါဘယ်လိုပြောမှာပဲလို့သူ့မှာစဉ်းစားနေစရာမလို။မေးလာတော့မှဖြေလိုက်ရုံပဲ။ဟုတ်လားဘာဖြစ်လို့တော့ ਨੇ တပည့်တော်ကယထာရဲ့အကြောင်းကိုအကုန်လုံးခေစီတွင်းကြသိထားလို့ပါတဲ့အ ေးတဲ့အဲ့လိုပဲငါလည်းပဲဟောဒီလောကကြီးမှာဓမ္မဓာတ်တွေကိုငါအကုန်လုံးသိထားတယ်တဲ့ဒါကြောင့်ဘယ်သူကဘလို့မေးရင်ငါဘလို့စဉ်းစားမယ်လို့ငါမှစဉ်းစားတယ်ဟာကြွတင်ပြီးတော့တွေးစရာမလို့တဲ့ဓမ္မဓာတ်ကိုငါအကုန်လုံးကျွမ်းကျင်ထားတယ်လိမ်မထားတယ်အဲ့ဒါပါလေလို့မေးရင်တပ်ပညုတညာမယ်ဟုတ်ရလားဒါဥစဉ်တို့ကပြောဖို့ကိုယ်အနေထားနဲ့အလွန်အလှန်ဝေးတဲ့အနေထားတွေကိုပြောတာပါဟုတ်လားတိုးတော်လည်းပဲစာထဲမှာပါတာလေးတွေကိုနော်ဒီလောက်လေးပြောပြရင်လည်းပဲဒီလောက်လေးတော့နားလည်ရင်လည်းပဲဒီလောက်လေးနဲ့တန်တဲ့အကျိုးတော့ရမှာပေါ့ဟုတ်ရဲ့လားအေးဒါကြောင့်ဥရှင်တို့ပေးတဲ့ပေါင်းတော်ကောင်းတို့မြတ်စွာဘုရားအဲ့လိုပြောပြတော့နော်အဖေရမင်းသားကတရဏဂုံတည်တယ်လို့ဒီလိုမျိုးနော်မှတ်တမ်းတင်ပြီးတော့အဲ့ဒါကိုဥရှင်တို့အဖေရသာစကုမာရသုတ်တန်ဆိုပြီးတော့မှတ်တမ်းတင်ထားတာရှိတယ်ဟုတ်ရဲ့လားအဲ့တော့မြတ်စွာဘုရားရဲ့ဂုဏ်တွေကိုကိုယ်ကစဉ်းစားပြီးတော့ဗုဒ္ဓနုဒ္ဓိဘာဝနာကိုယ်တန်တံမှာမြင့်မြတ်စွာဖြစ်ချင်တယ်ဆိုရင်မြတ်စွာဘုရားရဲ့ဂုဏ်တွေအည်သွေးတွေကိုဘာလို့ထားဖို့တော့လိုတော့သင်ယူထားဖို့လိုတယ်အခုဘုန်းဘုန်းတို့ပြောတာတွေကိုပြန်ပြီးတော့ဖွင့်ပြီးတော့နားထောင်ကြည့်မယ်ဆိုရင်ဒါသင်ယူခြင်းတစ်မျိုးပဲဒါကြောင့်ထက်ခါထက်ခါဥစဉ်ပြောတာမရှိဘူးဒီမှာအတန်ဖန်းထားတာရှိတာနောက်ထပ်ပြောဦးမယ်နောက်စဉ်းစားစရာအလွန်ကောင်းတဲ့အားရစရာအလွန်ကောင်းတဲ့မြတ်စွာဘုရားကိုအဲ့ဒါကိုဥစဉ်တို့ခန့်ငယ်ငယ်တည်းအားစားအရင်သဘောကျတယ်ပေါ့နော်ဥစဉ်တို့အင်္ဂုတ္တပါဠိတော်စတုတ္ကဋိပတ်ထဲမှာဝေတာရိသသုတ်တံဆိုတော့သုတ်တံလေးတစ်ပုဒ်ရှိတယ်နောက်ဘုန်းဘုန်းတို့ဟိုလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကနော်ပါကျုပ်စတော်ဘုရားကြီးရဲ့အကြောင်းမှာနော်မြတ်ဖုရားအံ့ဘွယ်၄ပါးမြတ်ဖုရားရဲရင်တော်မြတ်ဖုရားဤအံ့ဘွယ်၄ပါးဆိုတော့တရားကောင်းစဉ်နဲ့တရားတဘုဟောတာရှိတယ်နော်ရဲရင်တော်မြတ်ဖုရားဤအံ့ဘွယ်၄ပါးအခုအဲရဲရင်တော်မြတ်ဖုရားဆိုတာဒီဝေတာရိသဂုံကိုဝေတာရိသသုတ်တံကိုကြည့်ပြီးတော့ပြောတာအဲ့ဒါလေးကိုအနှစ်ချုပ်ပြီးတော့ပြောပြမယ်မြတ်စွာဘုရားရဲ့ဂုံကိုစဉ်းစားခြင်းနဲ့ပုံကိုယ်တွေဆင်ခြင်ပြီးတော့နော်အလွန်မြင့်မြတ်တဲ့စိတ်ဖြစ်ခြင်းနဲ့လို့တယ်ဘုရားကြောင့်စဉ်းစားတာအလွန်မြင့်မြတ်တဲ့စိတ်ပဲနော်စဉ်းစားတော့ဦးဇင်းကတော့အပေါ်ယံလေးတွေလည်းပြောခြင်းတယ်အလွန်ယုံမာတဲ့လူအကြောင်းစဉ်းစားရင်ဘလို့ဖြစ်တော့အလွန်ယုံမာတဲ့စိတ်တွေပဲဖြစ်တတ်တယ်ဟုတ်တယ်မဟုတ်လားမကောင်းတဲ့လူအကြောင်းစဉ်းစားနော်မကောင်းတဲ့စိတ်တွေပဲဖြစ်လာတာနော်ကောင်းတဲ့လူအကြောင်းစဉ်းစားရင်ဘလို့ဖြစ်တော့ကောင်းတဲ့စိတ်တွေပဲဖြစ်လာတာဒါပါလေအလွန်စဉ်းစားတဲ့ကောင်းတယ်ဟုတ်လားအဲ့လိုပဲမြတ်စွာဘုရားတော့ကောင်းတဲ့လူကောင်းတဲ့ဆိုတာမရှိဘူးနော်တကယ်မဲ့ဆိုဖြစ်ရဲ့အကြောင်းကိုစဉ်းစားဆင်ခြင်ခြင်းဟာအလွန်အလွန်ကောင်းတဲ့စိတ်တွေဖြစ်အောင်လုပ်နေတာဟုတ်လားအခုအဲ့ဒါကိုရည်မှန်းပြီးတော့ပြောမယ်နော်ဝေတာရိဇဆိုတာနော်ရဲရင်ခြင်းလို့အဓိပ္ပာယ်ရတယ်မြတ်စွာဘုရားလောက်ရဲရင်နေဆိုတာကမ္ဘာလောကမှာဘယ်သူမှမရှိဘူးမြတ်စွာဘုရားမှာရဲရင်ကြောင်းတရားတွေနဲ့ပြည့်စုံလို့မြတ်စွာဘုရားရဲရင်နေတဲ့ဘယ်လိုပြည့်တက်ဖဲရောက်ရောက်မြတ်စွာဘုရားမှာနော်ထိတ်လန့်တယ်တုန်လှုပ်တယ်ယွန့်တယ်ဆိုတာမျိုးမရှိဘူးပါပလိုတော့ဆိုတော့မြတ်စွာဘုရားမှာရဲရင်ကြောင့်တရားတွေရှိနေလို့တဲ့အတ္တိရှိကြောင့်တရားတွေရှိနေတယ်အဲ့တော့ဝေတာရိသဉာဏ်၄ပါးအဲ့ဒီမှာဟောတာအဲ့တော့ဝေတာရိသဉာဏ်၄ပါးကနံပါတ်၁ပါပြောတော့နော်နံပါတ်၁ဉာဏ်ကိုအသေးစိတ်လေးရှင်းပြရင်နောက်ထပ်ကျန်တဲ့၃ပါးကိုပိဋကတ်လွယ်လွယ်နဲ့သိနိုင်တယ်အဲ့ဒါဘာပြောတော့ဆိုတော့သမ္မာသမ္ဗုဒ္ဓတ္တတိပဋိဇာနာတောဣမေဓမ္မအနာဘိသမ္ဗုဒ္ဓတ္တိတတ္တရဝတ္တမံသမနောဝဗိမနောဝဒေဝောဝမာရောဝဗျမဝါကောစီဝါလောကတမေသာဟဓမေနပဋိသောတိတ္တတိနိမိတံမေတံဘိခွေနသမနုပတ္တံမိဣတ္တမံဘိခွေနိမိတံအသမနုပတ္တံတောခေမပတ္တောအဘယပတ္တောဝေတာရိဇပတ္တောဝိဟရာမိပထမတစ်ပိုက်အတိဗေကဘာပြောတော့ယဟန်တို့တဲ့ငါကအလုံးစုံသောတရားကိုသိတယ်လို့ဝန်ခံနေတဲ့သမ္မာသမ္ဗုဒ္ဓတ္တတိပဋိဇာနာတောတလောကလုံးမြတ်စွာဘုရားဝန်ခံတယ်ငါအကုန်သိတယ်လို့မြတ်စွာဘုရားရေဝန်ဝန်ခံတယ်တဲ့အဲ့လိုဝန်ခံထားတာကိုကျန်တဲ့ net တွေလူတွေပြည်မာတွေကအရှင်ဘုရားအကုန်သိတယ်လို့ဝန်ခံတယ်နော်ဒါပေမဲ့ဒီတရားလေးကိုတော့အရှင်ဘုရားမသိပါဘူးလို့အကြောင်းယုတ်တိခိုင်ခိုင်မာမာနဲ့ငါကိုလာပြီးတော့ပြောစရာအကြောင်းမရှိဘူးတဲ့နော်သဟဓမေနပဋိသောတိတ္တတိနိမိတမေတံဘိက္ခေနသမ္ပုပ္ပတံမိအကြောင်းယုတ်တိခိုင်ခိုင်မာမာနဲ့ငါကိုလာပြောစရာငါမမြင်ဘူးတဲ့တော်တာခိုင်ခိုင်လုံလုံနဲ့လာပြောလို့မရအောင်မြတ်စွာဘုရားကိုဒါလေးတော့မြတ်စွာဘုရားမသိပါဘူးလို့အကြောင်းယုတ်တိတော့ခိုင်ခိုင်မာရှိမှာနော်ဆွဆွဲလို့တဲ့သဘောနဲ့ရှောက်ပြောရင်တော့ပြောရင်ပြောပေါ့ဒါကတော့ပြောရင်ပြောလို့ရတာပဲလေဟုတ်လားဒါပေမဲ့ပြောတဲ့တကားဘလို့ရှိရမှာတော့အကြောင်းယုတ်တိခိုင်ခိုင်မာမာရှိရမှာသာဟဓမ္မေနပဋိသောတိတ္တိတိဟုတ်လားအဲ့လိုမျိုးပြောစရာအကြောင်းမြတ်စွာဘုရားမမြင်ဘူးတဲ့ဘယ်သူမှငါ့ကိုအရှင်ဘုရားဒါလေးကိုမသိပါဘူးလို့သိတယ်လို့ဝန်ခံတဲ့ငါ့ကိုဒါမသိပါဘူးလို့ခိုင်ခိုင်လုံလုံပြောစရာလူထဲမှာနှက်ထဲမှာပြမထဲမှာတယောက်မှမမြင်ဘူးတဲ့အဲ့ဒါကြောင့်မလို့ငါခေမပတ်တော်အဘယပတ်တော်ဝေတာရိဇပတ်တော်ဝေထာမိငြိမ်ငြိမ်ချမ်းချမ်းဘေးကင်းရန်ကင်းရဲရဲရှင်းရှင်းလောကကြီးမှာငါနေနေတာတဲ့ဟုတ်လားခေမပတ်တော်ငြိမ်ချမ်းသည်ဖြည့်၍အဘယပတ်တော်ဘေးကင်းသည်ဖြည့်၍ဟ ဟုတ်လားဝိတာရိစ္ဆပတ္တောရဲရင်ချင်းတို့ရောက်သည်ဖြစ်၍ဝိရာမိနေနေတယ်တဲ့နော်အလုံးကိုတိတယ်လို့ရဲဝန်ဝန်ခံထားတာတဲ့ဘယ်သူမှအဲ့ဒါမတိပါဘူးလို့လာပြီးတော့ပြောနိုင်စွမ်းနိုင်တဲ့လူတယောက်မှမရှိဘူးတဲ့ကဲနော်ဒီလိုဟောပြောချက်မျိုးကိုဘယ်ဘာသာထဲမှာတွေ့ရဘူးလဲလို့စဉ်းစားကြည့်နော်တရားဝင်တို့ပရိယတိစာပေမြတ်စွာဘုရားရဲ့ဒေသနာတွေကိုအများကြီးသင်ထားတယ်သိထားတယ်နားလည်ထားတယ်ဆိုလို့ရှိရင်ရသော်ဘုရားကိုတကက်လိုက်လိုက်လဲလဲကြည်ညိုတဲ့စိတ်ယုံကြည်တဲ့စိတ်ကဖြစ်ကိုဖြစ်မှာပဲတော့ပေါ့ရဲ့လားအေးဒါကဥစဉ်တို့ဝိတာရိဇညာတပါเนาะအားလုံးကိုတိတယ်လို့ဝန်ခံတဲ့မြတ်စွာဘုရားကိုမတိပါဘူးလို့အကြောင်းယုတ်တိခိုင်ခိုင်မာမာနဲ့ပြောနိုင်တဲ့လူတလူမှမရှိဘူးနောက်နံပါတ်2ဝိတာရိဇညာပါတော့ခိနာသောတ္တေပဋိဇာနာတော်ဣမေအာတဝအနာပိဟဲ့ခိနာသောတ္တေပဋိဇာနာတော်အတော်တရားကုန်တယ်လို့ဝန်ခံတဲ့အရှင်ဘုရားကိုတဲ့ဒီအတော်တရားလေးတော့ကြံပါသေးတယ်ဣမေအတော်အပရိခိနာဒါလေးကိုတော့အရှင်ဘုရားမပယ်ရသေးပါဘူးလို့ဟောအကြောင်းယုတ်တိခိုင်ခိုင်မာမာနဲ့ဘယ်လူဘယ်နဲ့ဘယ်မှာဘယ်မှာကမှမြတ်စွာဘုရားလာပြီးတော့ဆွဆွဲနိုင်ကြအကြောင်းမရှိဘူးတဲ့မြတ်စွာဘုရားသူ့ကိုယ်သူနောက်ကိလေသာအတော်ကင်းတယ်လို့ဝန်ခံတယ်နောက်လူချင်းမမုန်းမရှိဘူးမချင်းနှမမရှိဘူးမသိတာဘာမှမရှိဘူးအတော်တရားအကုန်ကုန်တယ်ပေါ့အဲ့ဒါကိုအတော်တရားမကုန်ပါဘူးလို့ဘယ်သူကမှလာပြီးတော့အကြောင်းယုတ်တိခိုင်ခိုင်မာမာနဲ့မပြောနိုင်ဘူးအဲ့ဒါကြောင့်လည်းမြတ်စွာဘုရားခေမပတ်တော်အဘယပတ်တော်ဝေတာရိဇပတ်တော်ဝေရမိငြိမ့်ငြိမ့်ချမ်းချမ်းဘေကင်းရန်ကင်းရဲရဲရှင်းရှင်းနေနေတာတဲ့နှစ်ချက်ရှိတော့နှစ်ချက်ရှိသွားတယ်နော်အလုံးစုံကိုသိတယ်ဟုတ်လားအတော်တရားကုံနေစဉ်းစားတော့အလုံးစုံကိုသိတယ်ဆိုတာဒါတမန်တမှုရကုံပဲအတော်တရားကုံနေဆိုတာအရဟံကုံပဲဒါကြောင့်ဦးစင်းကအရဟံကုံနဲ့တမန်တမှုရကုံအကြောင်းကောင်းကောင်းသိရင်ရတယ်လို့ပြောတာတော်ပေါ့ရဲ့လားဒီသေးပဲသွားသွားပြီးတော့ဝင်နေတာနော်နောက်ညာနှစ်ခုကဘာပြောတော့ဆိုတော့ရေခောပနာတေအန္တရာယိကဓမ္မဥဒ္ဒတေပတိတေဝတောနာလံအန္တရာယာတိဓမ္မာတိဟောဒီတရားတွေကအန္တရာယ်ရှိတယ်လို့မြတ်စွာဘုရားဟောထားတာရှိတယ်တဲ့ဒါတွေကိုမလုံးနဲ့ဒါလို့ရင်နတ်ပြည်ရောက်ဖို့အတွက်အန္တရာယ်ရှိတယ်မဉ္ဇဉ်ဖွဉ္ဇဉ်ရောက်ဖို့အတွက်အန္တရာယ်ရှိတယ်သူတို့ကအတားအဆီးတွေပဲအဲ့ဒါလို့မြတ်စွာဘုရားအန္တရာယ်ရှိတယ်လို့ဟောထားတဲ့တရားတွေရှိတယ်အဲ့ဓာတွေကိုအန္တရာယ်မရှိပါဘူးလို့ဘယ်သူမှအကြောင်းယုတ်တိခိုင်ခိုင်မာမာနဲ့လာပြီးတော့စောရကမတက်နိုင်ဘူးတဲ့ဟာမြတ်စွာဘုရားကအန္တရာယ်ရှိတယ်လို့ဟောတာရင်အဲ့ဒါတကယ်ကိုအန္တရာယ်ရှိတယ်တဲ့သတိထားဖို့အရန်ရည်ကြီးတယ်လို့ဆိုရင်ပါလေဟုတ်လားမြတ်စွာဘုရားကအန္တရာယ်ရှိတယ်လို့ဟောထားတဲ့တရားအန္တရာယ်တကယ်ရှိတယ်အန္တရာယ်ဆိုတာဘာကိုပြောတာတော့အတိတ်ကတော့မဉ္ဇဉ်ပုံဉ္ဇဉ်ရခြင်းရဲ့အန္တရာယ်ပေါ့နော်ဟုတ်လားနတ်ပြည်ကိုတောင်မရောက်အောင်တားမယ်ဆိုရင်မဉ္ဇဉ်ပုံဉ္ဇဉ်တားဖို့ဆိုတာကတော့ပို့ပြီးတော့ထင်ရှားသွားတာပေါ့ဟုတ်လားအဲ့လိုမျိုးအန္တရာယိကဓမ္မအန္တရာယ်ရှိတယ်လို့ဟောထားတဲ့တရားတွေကိုအန္တရာယ်မရှိပါဘူးလို့အကြောင်းယုတ်တိခိုင်ခိုင်မာမာနဲ့ပြောမှလာပြီးတော့ဆောရကမတက်နိုင်အောင်အဲ့ဒါကြောင့်လည်းမြတ်စွာဘုရားကငြိမ့်ငြိမ့်ချမ်းချမ်းဘေးကင်းရန်ကင်းရဲရဲချင်းချင်းနေနေရတယ်တဲ့ဟုတ်လားနောက်၃ခု၄ခုမြောက်ညာ၄ခုမြောက်ညာကဘာပြောတော့နေယန္တိကဓမ္မယတခောပနတိအထာယဓမ္မောဒေတိတောတောနနေယတိတကရတသမ္မာဒုက္ခခယာတိဝရာမိနောက်အရှင်ဘုရားကဒီတရားတွေကိုကျင့်လို့ရှိရင်ဒီဆင်းရဲတဲ့ဝိဒုက္ခကနေလွတ်မြောက်လိမ့်မယ်ဆိုပြီးတော့နေယန္တိကဓမ္မလွတ်မြောက်ကြောင်းတရားထွတ်မြောက်ကြောင်းတရားဒုက္ခကထွတ်မြောက်ကြောင်းတရားဟောထားတယ်။အဲဒါဟာထွတ်မြောက်ကြောင်းတရားအစ်စ်မဟုတ်ပါဘူးလို့အကြောင်းယုတ်တိခိုင်ခိုင်မာမာနဲ့ဘယ်သူမှလာပြီးတော့ဆောရကမတက်နိုင်ဘူးတဲ့။အဲဒါကြောင့်မို့လို့လည်းရဲရဲဝုန်းဝုန်းမြတ်စွာဘုရားနေရတယ်တဲ့။နောက်ဝေတာရိဇညာ၄ပါးနော်အလုံးစုံကိုသိတယ်ကိလေသာအာသောကုန်တယ်အန္တရာယ်ရှိမယ်ဆိုတဲ့တရားအန္တရာယ်တကယ်ရှိတယ်လွတ်မြောက်မယ်ဆိုတဲ့တရားတကယ်လွတ်မြောက်သွားလိမ့်မယ်အယံပြည့်စုံတယ်လို့ဥစဉ်စိတ်ထဲမှာခံစားရတယ်နော်ဒီသုတ္တဟာမြတ်စွာဘုရားနဲ့ပတ်သက်ပြီးတော့အယံဝမ်းသာစရာကောင်းတယ်မဟုတ်လားမြတ်စွာဘုရားသူ့ရဲ့ပင်ကိုအကြီးအသေးရပါပြောမလို့အလုံးကိုသိတယ်ကိလေသာညှိတယ်နောက်တတ္တဝါတွေအနေထားနဲ့နော်သူပြောပြခဲ့တဲ့ဇာတ်ကားတွေနဲ့ပတ်သက်ပြီးတော့လည်းတာဝန်ယူမှုအပြည့်ရှိတယ်အန္တရာယ်ရှိတယ်ဆိုတဲ့တရားတကယ်အန္တရာယ်ရှိတယ်လွမြောက်သွားစီလိမ့်မယ်ဒါကိုသာလို့တကယ်ဒုက္ခငြိမ်းသွားစီမယ်ဆိုတဲ့တရားတကယ်ဒုက္ခငြိမ်းစီလိမ့်မယ်အလုံးမအနှစ်သာရပြည့်ဝတယ်နော်အနှစ်ချုပ်ကလေးလို့တောင်ပြောလို့ရတယ်ဟုတ်လားအနေရှိရဆိုတဲ့တရားအနေရှိရနော်အကုသိုလ်တွေဒုက္ခပေးမှာဟုတ်လားလွမြောက်ကြောင်တရားဆိုရင်တကယ်လွမြောက်သွားလိမ့်မယ်အဲ့တော့အနေရှိတယ်ဆိုတဲ့တရားကိုလည်းပဲအနေရှိတယ်လို့စိတ်ထဲမှာပို့ပြီးတော့ယုံကြည်မှုတရားဓမ္မတို့အရှင်တို့မှာထက်သန်လာတယ်ပေါ့ဟုတ်တယ်မို့လားဒါကိုစဉ်းစားလိုက်ခြင်းအဖြစ်နော်လွမြောက်ကြောင်တရားရဲ့ပုံမှာအော်မြတ်စွာဘုရားဒီလောက်တောင်ဟောထားတာဘယ်သူမှဒါစောတက်ကတက်လို့မရအောင်ကိုယ်စိတ်ထဲအတွေ့အထင်တွေနဲ့ရှောက်ပြောမယ်ဆိုရင်တော့ပြောဖို့ဒါကတော့ဘယ်တန်းနိုင်မလဲသူကဘာပြောတာလဲသဟဓမ္မေနပတိစောတက်တတိတိနိမိတမေတံဘိခွေနာသမနုပတ္တံမိဟ ုံမှန်နဲ့အကြောင်းပြချက်နဲ့ခိုင်ခိုင်လုံလုံသဘာဝကျကျလာပြီးတော့ဆွဆွဲစေရတော့ဘယ်သူမှအဲ့လိုမျိုးမလုံးနိုင်ဘူးလို့ပြောတာလားဟုတ်တယ်မဟုတ်လားအင်းဒါကြောင့်ဦးဇင်းတို့ပြည်တော်ပေါင်းသူတော်ပေါင်းတို့ဒါပါကိုပြောတော့ဝေတာရိဇညာ၄ပါဟုတ်လားဖခင်ရဲ့ဂုဏ်တော်တွေကိုစဉ်းစားဆင်ခြင်ဖို့စူးစမ်းတဲ့နေရာမှာပထမဦးစွာသင်ယူထားဖို့လိုတယ်ဆိုတာလေးကိုဦးဇင်းတို့တွေးမိလို့အကြောင်းအရာတော်တော်များများပြောလိုက်ပါတယ်ဒီနေ့တရားနည်းနည်းရှိသွားပြီဟုတ်လားနော်အဲ့ဒါဘုံဘုံပါလေးပြောခဲ့တော့ဂုံတော်ကိုးပါးကိုအဓိကခြင်ပြီးတော့ပြောပါတယ်ဟုတ်လားအဲ့ဒီဂုံတော်ကိုးပါးတဲ့ကအရဟံဂုံသမ္မာသမ္ဗုဒ္ဓဂုံအထူးသဖြင့်သမ္မာသမ္ဗုဒ္ဓဂုံကိုပဲအများကြီးပြောလိုက်ပါတယ်နော်အေးဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့သည်မြတ်စွာဘုရားရဲ့ဂုံတော်ကြီးစုတော်အစီသွေးတော်တွေကိုစဉ်းစားဆင်ခြင်ပြီးတော့ကိုယ့်ရဲ့အစ္ဆဒအတွင်းတဏ္ဍာမှာတော့မြင့်မြတ်တဲ့စိတ်ဓာတ်တွေဖြစ်အောင်ကြိုးစားရင်းနဲ့နောက်ဆုံးမဲ့ညာပုညမြတ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပေးတဲ့ဘောင်သူတော်ကောင်းတို့ကြိုးစားအထောက်ကြရသောဒါနာသီလသမာဓိပညာကုသိုလ်ကောင်းမှုအစသူတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညာဖို့ညာမျက်နှိပ်ဘံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသည်